Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA အမေရိကန်တိုင်းရန်2018ခုနှစ်စက်တင်ဘာလ23ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိဝါရှင်တန်ဒီစီမြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်လေးကိုလိုင်းဒိုမီတာ32 kHz 923ညလိုင်းဒိုမီတာ40လိုင်းဒိုမီတာ48တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့ဓာတ်ရိုက်နားဆင်နိုင်ပါတယ်။ကျွန်တော်ကျော်ကျော်သိမ့်ပါ
။ကျွန်တော်ကျော်စင်သာပါ။Florence Hurricane မုန်တိုင်းကြီးကြောက်လာမဲ့ဘေးအတွက် American ပြည်ထောင်စုအစ်တောင်ကမ်းရိုးတန်းပြည်နယ်တွေမှာကြိုတင်ပြင်ဆင်မှုတွေအချိန်နှင့်လှုပ်ဆောင်နေပါတယ်။ဒုတိယကမ္ဘာစစ်ကြီးပြီးဆုံးချိန်ကစလို့မချုပ်ဆိုရသေးတဲ့ရုရှား၊ဂျပန်နှစ်နိုင်ငံကြားတေဝင်ကြီးရင်းစာချုပ်ကိုလက်မှတ်ရေးထိုးဖို့လိုလာကြောင်းနှစ်နိုင်ငံကောင်းဆောင်တွေကကြေညာလိုက်ကြပါတယ်။ကုလသမဂ္ဂအေဂျင်စီကကူးစက်တွေအခန့်ပြင်းမြောက်ပိုင်းကိုတော်ရောက်လေ့လာရေးအစီအစဉ်စတင်နေပြီဖြစ်ပါတယ်။ဒီလိုနောက်ဆုံးသတင်းတွေကိုဒေါက်ကီမျိုးစနဲ့အတူချိန်ညာမှာဖြစ်ပါတယ်ခင်ဗျာ။
ကောင်းပါပြီခင်ဗျာဒီနေ့ပြီးရင်ထုတ်လိုက်မဲ့သတင်းဆောင်မတွေလည်းထောင်ချခံထားရတဲ့ Riders တင်တော့နှစ်ဦးပြန်လွတ်လာဖို့လှုပ်ဆောင်ပါလို့နိုင်ငံရေးဝန်ကြီး Mike Pompeo ကိုထင်ရှားတဲ့အမေရိကန်ထက်လွတ်တော်အမတ်စုကတိုက်တွန်းလိုက်ပါတယ်ဒီအပေါ်မြန်မာနိုင်ငံဘက်ကဘယ်လိုသဘောထားပွဲရှိပါသလဲ
I think it is a very influential group of people who Aung San Suu Kyi and the NLD will take seriously
HRW ဘက်က Brett Adams ရဲ့တုံ့ပြန်ချက်နဲ့တူနားဆင်ရပါမယ်မကြောက်ခင်ကျင်းပမဲ့ဒီနေ့ကုလသမဂ္ဂဒုတိယညီလာခံကိုလည်းဒေါအောင်ဆန်းစုကြည်မတက်ပဲကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လွတ်မယ်ဆိုတာနဲ့ပတ်သက်လို့သိရပါမယ်အဲဒီနောက်ကြီးမားပြင်းထန်တဲ့ Florence Hurricane မုန်တိုင်းကြီးအမေရိကန်အရှေ့ဘက်ကိုဝင်တိုက်ခိုက်မဲ့အခြေကြုံရသူတွေဘယ်လိုပြင်ဆင်နေကြသလဲဆိုတာနဲ့ကွယ်လွန်သူကုလသမဂ္ဂဒွေးမှုချုပ်ဟောင်းကိုဖီအန်နန်အတွက်စာတီးညီမှာလုံမဲ့နိုင်ရေးခန္ဓာသူ့ဘော်ဂါနာနိုင်ငံသားတွေအမြင်တွေသိကြပါမယ်နောက်ပိုင်းမှာကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အင်္ဂလိပ်စာသင်ခန်းစာစတဲ့စီစဉ်နေတဲ့အတူတရေဘတ်စင်ကန္နာဦးကျော်စံသားရဲ့မြန်မာရေးသူမှတ်ချက်နဲ့သူယုံကြည်ရာစီစဉ်တို့ထုတ်လွှင့်မှုရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ကင်မျိုးသက်တို့ကပြောပြပါမယ်ခင်ဗျာ
အပြည့်အစုံကြီးမားစေမဲ့လေပြင်းတွေအသက်အန္တရာယ်ကြာရောက်နိုင်တဲ့ပြင်းထန်တဲ့မိုးရွာသွန်းမှုတွေနဲ့အတူဒီအပိုင်းအတွင်းကုန်းတွင်းကိုဝင်ရောက်လာမဲ့ Florence Hurricane မတိုင်မီအပိသက်ပြင်းစင်ထားရဖို့ American ပြည်ထောင်စုတောင်ပိုင်းကမ်းရိုးတန်းတွေထိုင်သူတွေကိုအရေးပေါ်အခြေအနေဆိုင်ရာအရာရှိရာတိုက်တွန်းနေရပါတယ်အခုခါအဆင့်သုံးအဆင့်ကိုရောက်ရှိနေပြီဖြစ်တဲ့ Hurricane Moonlight ဟာအပြင်းထန်ဆုံးတနာရီမိုင်150အထိတိုက်ခတ်နိုင်ခြေရှိနေပါတယ်။ကမ်းရိုးတန်းမှနေထိုင်သူတွေအပန်းဖြေခရီးသွားသူတွေကို Moonlight လမ်းကြောင်းကကြာသပတေးနေ့နောက်ဆုံးထားဆုတ်ခွာကြဖို့တိုက်တွန်းနေကြပါတယ်။လက်ရှိ Moonlight လမ်းကြောင်းဟာမြောက် Carolina တောင် Carolina တွင်နှိကပ်နေပြီးဒီ Carolina ပြည်နယ်နှစ်ခုနဲ့အတူ Georgia, Virginia, Maryland ပြည်နယ်တွေမှာပါအရေးပေါ်အခြေအနေကြီးညာထားပါတယ်။ Moonlight အဆင့်ကြောင့်တချို့နေရာတွေမှာမွေးခြင်းလက်မှတ်20ကျော်တချို့နေရာတွေမှာဆိုရင်လက်မှတ်40နီးပါးအထိတောင်ရောသွားနိုင်ပြီးသစ်ပင်တွေပါဝါတိုင်တွေကြိုးကျပြူလဲမဲ့အန္တရာယ်ရှိတယ်လို့ကြွန့်ကျင်သူတွေကခန့်မှန်းထားကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီမုန်တိုင်းအတွက်သူ့အစိုးရဟာလည်းအားလုံးနဲ့အတူအစဉ်ပြင်ပြင်ထားတယ်လို့ဆိုနေပါတယ်
။အမေရိကန်နိုင်ငံမှာချင်းပါမဲ့ရွေးကောက်ပွဲတွေမှာလူပုဂ္ဂိုလ်တွေဒါမှမဟုတ်နိုင်ငံတွေကလည်းဝင်ရောက်နှောက်ယှက်ဖို့အတွက်ကြိုးစားရင်အရေးယူတန်းခတ်မှုတွေလုပ်ဖို့သမ္မတအမိန့်ချက်ကိုဒေါ်နယ်ထရမ့်ကဗိုလ်တပူးနေမှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ဒီသမ္မတအမိန့်အရလာမယ့် November 10ရက်ပြည့်ရွေးကောက်ပွဲမှာနည်းအရေးအတွက်အပြောင်းလဲဖြစ်စေဖို့ဒါမှမဟုတ်အချက်လက်မှားတွေပေးဖို့နဲ့လှုံ့ဆော်မှုတွေလှုပ်ဖို့အတွက်လှုံ့ဆော်မှုတွေနဲ့ဝင်ရောက်နှောက်ယှက်ဖို့ကြိုးစားသူနိုင်ငံသားတွေပေါ်မှာအရေးယူတန်းခတ်နိုင်တော့မှာဖြစ်ပါတယ်။ဒါပေမဲ့ဒီလိုလှုံ့ဆော်မှုဟာလုံလောက်မှုမရှိသေးဘူးလို့ပါတီကြီးနှစ်ရစလုံးကလွှတ်တော်အမတ်တွေကပြောဆိုကြတယ်လို့ကွန်ဂရက်လွှတ်တော်အနေနဲ့ဒီတဲ့တင်းကျပ်တဲ့ဥပဒေချက်ကိုအများဆုံးချက်မှတ်တင်တယ်လို့ပြောပါတယ်။အမေရိကန်နိုင်ငံရဲ့2016သမ္မတရွေးကောက်ပွဲမှာရုရှားကနေဂျာဝင်နှောက်ယှက်မှုရှိတယ်လို့အမေရိကန်ထောင်လိုင်းအဖွဲ့တွေကကောက်ချက်ချခဲ့ကြတာပါအထူးစုံစမ်းမှု Robert Mueller ကလည်းရွေးကောက်ပွဲမှာရုရှားကနေလွှမ်းမိုးဖို့အတွက်ကြိုးစားမှုမှာ Trump မဲဆွဲအဖွဲ့ပါဝင်ပတ်သက်မှုရှိမရှိကိုစုံစမ်းနေတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ပွဲတွေမှာနိုင်ငံရုရှားကနေဂျာဝင်နှောက်ယှက်မှုတွေကိုကာကွယ်ဖို့အတွက်ကြိုးစားတဲ့လှုံ့ဆော်မှုတစ်ခုဖြစ်တယ်လို့ဒီကိစ္စကိုသမရကံနဲ့အလေးထားတာကြောင့်ကိုရိုင်းဦးဆောင်ပြီးအရေးယူဆောင်ရတာဖြစ်ကြောင်းအမျိုးသားလုံခြုံရေးအကြံပေး John Bolton ကဗိုလ်တဖူးနေမှာပဲသတင်းတောက်တွေကိုပြောပါတယ်
။ရုရှားနဲ့ဂျပန်နှစ်နိုင်ငံအကြားဒုတိယကမ္ဘာစစ်ရဲ့ရန်ညိုးရန်စားတွေကိုဆုံခန်းတိုင်စီမဲ့တရဝင်းညီညာရေးစာချုပ်တစ်ချက်ကိုဒီနေ့မကုန်ခင်မှာအကန့်အသတ်မထားပဲလက်မှတ်ရေးထိုးလိုကြောင်းရုရှားသမ္မတဗလာဒီမာပူတင်ကပြောကြားလိုက်ပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးတာ83နှစ်ကြာခဲ့ပြီဖြစ်ပေမဲ့ရုရှားနဲ့ဂျပန်တို့ဟာပစိဖိတ်သမုဒ္ဒရာတွေကကျွန်းလေးကျွန်းနဲ့ပတ်သက်ပြီးနည်းမြေအငင်းပွားမှုရှိနေစေဖြစ်တဲ့အတွက်စစ်ကိုတည်ဝင်အဆုံးမသတ်နိုင်သေးတဲ့အခြေအနေရှိနေစေပါ။ငင်းညာရေးစာချုပ်ကျွန်တော်တို့ချုပ်ကြပါစို့ပြီးတော့မှအငင်းပွားနေတဲ့ကိစ္စကိုဒီငင်းညာရေးစာချုပ်ပေါ်အခြေခံပြီးဆက်လက်ဆွေးနွေးကြရအောင်ပါလို့ ဗလာဒီဗော့စတော့ခ်မြို့မှာဗုဒ္ဓဟူးနေ့ပြုလုပ်တဲ့စီးပွားရေးညီလာခံအတွင်းဆမ်နာပူတင်ကပြောကြားခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းဂျပန်နဲ့ရုရှားဆမ်နာပူတင်နဲ့ကျွန်တော်တို့ဟာတသဘောတည်းရှိနေကြပြီးနည်းမြေအငင်းပွားမှုတွေကိုဖြေရှင်းဖို့ပိုင်းခြားထားကြတယ်လို့ဆိုပါတယ်။ဒါပေမဲ့ဂျပန်အစိုးရပြောခွင့်ရကတော့အငင်းပွားကျွန်းတွေပေါ်အထုတ်ချအာဏာပိုင်ဆိုမှုကိုဖြေရှင်းပြီးမှညဉ့်ဉိုင်းစာချုပ်လက်မှတ်ရေးထုတ်လုပ်တယ်လို့ဆိုပါတယ်။ဟောက်ကိုက်ဒိုမြောက်ဖက်နဲ့စကလင်ကျွန်းအစီဘက်ကျွန်းလေးကျွန်းကိုဒုတိယကမ္ဘာစစ်အတွင်းဆူပြက်ပြီးတော့ဇူကာသင်ပိုက်ခဲ့တာဖြစ်ပါတယ
်။လက်ပိလက်ရုံမှုမလုပ်ဖို့အတွက်ထုတ်ပြန်ထားတဲ့ဥပဒေတွေကိုလိုက်နာအောင်လှုပ်ဆောင်ဖို့အတွက်နိုင်ငံအစိုးရရဲ့လုံနီးကင်ကြီးတွေဟာမကြခင်နှစ်တွေအတွင်းမှာပဲတောင်းလဲမှုကမရှိသလောက်ပဲလို့ဘာလင်ခြေဆိုင် Transparency International အဂိလိုက်စားမှုစောင့်ကြည့်အဖွဲ့ကြီးကအစိုးရခန်းစားထုတ်ပြန်ပြောဆိုလိုက်ပါတယ်။စီးပွားရေးလုပ်ငန်းဆိုင်ရာသဘောတူညီချက်တွေမှာအတာစီးရစီဖို့အတွက်နိုင်ငံခြားအရာရှိတွေကိုလက်ထိုးတဲ့ကုမ္ပဏီတွေကိုတကယ်ချေမှုနေတဲ့အဓိကကုန်တင်ဖို့တဲ့နိုင်ငံက9နိုင်ငံပဲရှိနေတယ်လို့ဆိုပါတယ်။ဒီထဲမှာ American ပြည်ထောင်စုက10နိုင်ငံအနေနဲ့ပါဝင်ပါတယ်။ဒီ9နိုင်ငံဟာကမ္ဘာကုန်ပစ္စည်းတင်ပို့မှုအားလုံးရဲ့28%ရာခိုင်နှုန်းကိုတင်ပို့နေတာဖြစ်တယ်လို့တယ်လို့ Transparency International ကပြောပါတယ်တခြားနိုင်ငံတွေကတော့ Germany, Israel, Italy, Norway, Switzerland နဲ့ Britain နိုင်ငံတို့ဖြစ်ပါတယ်2014နဲ့2018ခုနှစ်အတွင်း American ပြည်ထောင်စုကနေပြီးတော့လက်ပေးမှုတက်စုံစမ်းမှုပေါင်း32ခုတက်မနဲ့လုပ်ခဲ့ပြီးတော့တရားစွဲဆိုမှုက73ခုရှိတယ်လို့ပြောပါတယ
် VOA American တက်မနဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9689တိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကတော့တိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။အစ်ကျွန်မရောဗီဒီယိုသတင်းတွေကိုဆက်လက်ကြည့်နေပါတယ်။အခမ်းပြင်းနဲ့မြောက်ပိုင်းအခြေအနေတွေကိုလေ့လာအကဲခတ်ဖို့ကလော့သမဂအေဂျင်စီကတာဝန်ရှိသူတွေရဲ့ခီးစဉ်မနေ့ကစတင်လိုက်ပါပြီ။ဘူးတီတောင်နဲ့မောင်တော်ကကြေးရွာပေါင်း23ရွာနဲ့ကြေးရွာအုပ်စုပေါင်း3ခုကိုစတင်ကွင်းဆင်းလေ့လာမှာဖြစ်ပြီးမြန်မာအစိုးရရှိသူတာဝန်ရှိသူတွေဘက်ကလည်းလွတ်လွတ်လပ်လပ်လုပ်ကိုင်ဖို့ပံ့ပိုးပေးထားတယ်လို့ဆိုပါရယ်။ကလော့သမဂဝန်ထမ်းတွေကိုအခမ်းပြင်းနဲ့မြောက်ပိုင်းဘူးတီတောင်နဲ့မောင်တော်မြို့နယ်ကြေးရွာတွေကိုခီးသွားလာခွင့်ပြုလိုက်တာဟာအစိုးရနဲ့ကလော့သမဂဒုက္ခသည်များဆရာမဟာမင်းကြီးယုံUNHCR ကလဒမကဖုံဖြူရေးအစီအစဉ် UNDP တို့အကြားလက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်ကိုစတင်အကောင့်ထဲပေါ်လာလည်းဖြစ်ပါတယ်။ Queensland လုံဆောင်ရမှာလွတ်လပ်စွာပြောဆိုလုပ်ကိုင်ခွင့်နဲ့လူမျိုးရေးပိုင်းအကူအညီပေးထားတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်က VOA ကိုပြောပါတယ်။ကလဒမကအရာရှိတွေကတော့ဒီကနူးအကဲဖြတ်စင်စစ်ချက်တွေဟာမြန်မာအစိုးရတာဝန်ရှိသူတွေနဲ့ကြလိုက်လာကြတဲ့ကဆွေးနွေးခဲ့တဲ့ပူမူကျပြန်းတဲ့စီမံချက်ရဲ့အစိပ်ပိုင်းဖြစ်တယ်လို့ဆိုပါတယ
်။ Writers တင်တော့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ကိုလွတ်ပေးအောင်ဆောင်ရွက်ဖို့အတွက် American ပြည်ထောင်စု Florida ပြည်နယ် Republican အထက်လွှတ်တော်မှ Marco Rubio နဲ့ Oregon ပြည်နယ် Democratic အထက်လွှတ်တော်မှ Jeff Merkley တို့ကနိုင်ငံခြားရေးဝန်ကြီး Mike Pompeo ကိုတိုက်တွန်းလိုက်ကြပါတယ်။သူတို့နှစ်ဦးက Rohingya Muslim တွေအသက်ခံရမှုကိုစုံစမ်းနေစဉ်မှာမှားယွင်းစွာဖမ်းဆီးခံရတာဖြစ်ပြီးထောင်ဒဏ်9နှစ်စီချမှတ်တာခံရတာမို့သူတို့နှစ်ဦးလွတ်မြောက်ရေးအတွက်လက်ရှိအာဏာပိုင်တွေအပေါ်မှာဒဏ်ခတ်အရေးယူတာအပါအဝင်အဆင့်အမြင့်ဆုံးအထိလှုပ်ဆောင်ဖို့အတွက်တောင်းဆိုထားပါတယ်။မြန်မာစုကတပ်ဖွဲ့တွေဟာစူးရတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကို Rohingya Muslim တွေအပေါ်မှာကျူးလွန်ခဲ့ကြောင်းနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အစည်းအခမ်းအနားကိုကိုကဖော်ပြပါတယ်။တရင်နောက်မြောက်ကိုဖမ်းဆီးထောင်ချတာဟာဒီကျူးလွန်မှုတွေကိုဖုံးကွယ်တာဖြစ်တဲ့အပြင်တရင်လက်လက်ခွင့်ကိုနှိပ်ကုပ်ဖို့အတွက်အချက်ပြလိုက်တာဖြစ်တယ်လို့လဲစက်တင်ဘာလ17ရက်နေ့နေဆွဲနဲ့ရေးသားတဲ့စာမှာဖော်ပြထားပါတယ်။ဒီအထက်လွှတ်တော်နှစ်ဦးရဲ့အမတ်နှစ်ဦးရဲ့တောင်းဆိုချက်ကိုနှစ်ဖက်ပါတီကတခြားအထက်လွှတ်တော်အမတ်ကိုဦးတို့ကလည်းထောက်ခံထားကြပါတယ်။
မြန်မာနိုင်ငံဟာစံပေါင်းများစွာသောပြည်သူတွေအတွက်မျှော်လင့်ချက်ပေးနိုင်တဲ့နိုင်ငံဖြစ်အောင်အရသာအစိုးရနဲ့စစ်တပ်တို့ပူးပေါင်းလှုပ်ဆောင်ကြဖို့လိုတယ်လို့မြန်မာနိုင်ငံကပထမဦးဆုံးကက်သလစ်ယဟန်အမတ်ဖြစ်လာသူကာဒီနယ်ချားလ်စ်ဘူကပြောကြားလိုက်ပါတယ်။အသိအဆောင်မခံနိုင်တဲ့အစဉ်တစဉ်ကိုဖျက်ဆီးနေရဆဲမြန်မာနိုင်ငံအပေါ်နိုင်ငံတကာအသိုင်းအဝိုင်းကစိတ်ဆီဆီထားကြဖို့နဲ့ဒီမိုကရေစီအပြည့်အဝထွန်းကားလာရေးအတွက်ဆက်လက်ကူညီကြဖို့လည်းယဟန်အမတ်ကြီးကမြစ်တရားခံပါတယ်။ရင်းကြံရေးတိဆောက်ရမှာကမြန်မာနိုင်ငံတက်ပထမဦးစားပေးဖြစ်ပြီးဒီမိုကရေစီကနုနယ်တဲ့အစီအမံသာရှိနေစေဖြစ်တဲ့အချိန်ယူကြိုးပမ်းရမှာဖြစ်တယ်လို့ မြန်မာစစ်ဘုတ်ချုပ်တွေကိုအရေးယူဖို့ထောက်ခံတင်ပြထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေအစည်းအဝေးခန်းစားပေါ်ထွက်လာပြီးတဲ့နောက်စက်တင်ဘာ10ရက်နေ့ဆိုတဲ့ထုတ်ပြန်တဲ့ကြေညာရေးထဲမှာကာဒီနယ်ဘုတ်ကဖော်ပြထားတာဖြစ်ပါတယ်
။ Apple ကုမ္ပဏီကလည်းမကြခင်ဖြန့်ချီတော့မယ် iPhone နဲ့ Apple Watch အသစ်တွေကိုကယ်လီဖိုးနီးယားပြည်နယ်ကူပါတီနိုမှာရှိတဲ့ကုမ္ပဏီရဲ့ဌာနချုပ်မှပြုလုပ်တဲ့နှစ်ပတ်လည်အခမ်းအနားအတွင်းအခမ်းအနားမှာထုတ်ပေါ်ပြသလိုက်ပါတယ်။ဒီခန်းနာမှာပဲမျက်နှာပြင်အကျဲ 14.8 cm ရှိတဲ့ XS 16.5 cm ရှိတဲ့ Max နဲ့ 15.5 cm ရှိတဲ့ XR ဆက် iPhone အမျိုးအစားတဲ့၃မျိုးကိုပြသခဲ့တာပါ RX အမျိုးအစားတော့မျက်နှာဘက်မှာပုံမူပြီးတော့တောက်တင်းအောင်လုပ်ထားပြီးနောက်ကျောဘက်မှာတော့အစွန်းခံတဲ့တမင်းနဲ့ပြုလုပ်ထားတာပ
ါနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဦးကျော်စံသားနဲ့ဒေါခင်မျိုးသက်တို့ပြသသွားတာပါ။အခုတော့သတင်းဆောင်မတွေလည်းရောက်ပါပြီ။အရင်ဆုံးအမေရိကန်ထက်လူတော်မတ်တွေဝန်ကြီးပွန်ပေးကိုတိုက်တွန်းထားတဲ့ကိစ္စကြည့်အောင်ပါ။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်နဲ့ခုနှစ်နှစ်စီအပြစ်ပေးခံထားရတဲ့ Riders သတင်းတော်နှစ်ယောက်လွတ်မြောက်ရေးအတွက်နီလန်ပေါင်းစုံသုံးပြီးလုပ်ပေးဖို့အမေရိကန်ထက်လူတော်မတ်၁၁ယောက်ကနိုင်ငံသားဝန်ကြီး Mike Pompeo စီစာရေးပန်ကြားလိုက်ပါတယ်။ဒီသတင်းတော်နှစ်ဦးကိုအများဆုံးပြန်လွှတ်ပေးဖို့အခုလိုအမေရိကန်ထက်လူတော်မတ်တွေတောင်မှကဒုသမ္မတ Mike Pence နဲ့တခြားလွတ်တော်မတ်တွေကလည်းတောင်းဆိုနေကြတာမို့မြန်မာဆွေရကဒီကိစ္စကိုအေးအေးယူဆောင်ရွက်လာနိုင်ခြင်းရှိတယ်လို့ Human Rights Watch လူ့ခွင့်ရေးဖွဲ့ကသုံးသပ်ပါတယ်ဒေါခင်မျိုးသက်ကအပြည့်စုံပြောပြပါမယ်
။ထောင်တန်းတက်တန်ခုနှစ်နှစ်စီအချခံနေရတဲ့ Writers သတင်းတောင်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုချင်းချက်မရှိအ мян ပြန်လွှတ်ပေးရတဲ့ American သမ္မတ Donald Trump အစိုးရအဖွဲ့အနေနဲ့မြန်မာပေါ်မှာစီးပွားရေးအရာအေးအေးယူတန်းခတ်မှုတွေချမှတ်ဖို့အပါအဝင် American ဘက်ကလုပ်နိုင်တဲ့နည်းလမ်းအားလုံးကိုသုံးပေးဖို့အထက်လွှတ်တော်အမတ်၁၁ယောက်ကအမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ထံကိုစက်တင်ဘာ၁၇ရက်နေ့ကစာတစောင်ရေးသားပေးပို့ခဲ့တာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံနဲ့ဆက်ဆက်ဆွေးနွေးပွဲတွေအတွင်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်နဲ့ဩဂုတ်လ၄ရက်နေ့မှာတရားတွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီး Pompeo ကသတင်းတောင်နှစ်ယောက်အရေးနဲ့ပတ်သက်ပြီးဆိုရင်မှုရှိကြောင်းပြောကြားခဲ့တယ်လို့သူတို့ကအမြန်ဆုံးပြန်ပြီးလွှတ်ပေးတင်တယ်လို့လည်းသူ Twitter မှာရေးပါတယ်။ဒီသတင်းထောက်တွေအတွက်အစိုးရမှရှိတဲ့ဝန်ကြီးပေါင်ပီယိုစီကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအမတ်တွေဖြစ်တဲ့ Republican Party က Marco Rubio နဲ့ Democratic Party က Jeffrey Markey တို့အပါအဝင် Republican အမတ်9ယောက်နဲ့ Democratic အမတ်6ယောက်တို့လက်မှတ်ရေးတိုးပြီးစာပေးပို့ခဲ့တာဖြစ်ပါတယ်။အခုလိုဩစာကြီးတဲ့အဖွဲ့ကတိုက်တွန်းတာမို့ထိရောက်မှုတစုံတရာရှိလာနိုင်တယ်လို့သုံးသပ်သူကတော့ Human Rights Watch လူ့ခွင့်ရေးအဖွဲ့ကအာရှရေးရာ Director Brett Adams ပါ
I think this is a very influential group of people who Aung San Suu Kyi and the NLD will take seriously because these are people
ကပုဂ္ဂိုလ်တွေဟာတိတ်ကိုဩဇာကြီးတဲ့သူတွေမို့သူတို့ပြောကြချက်ကိုတော့ Aung San Suu Kyi နဲ့ NLD ပါတီကတည်တည်ချာချာနားထောင်မယ်လို့ကျွန်တော်ထင်ပါတယ်ဒီပုဂ္ဂိုလ်တွေဟာနှစ်ပေါင်းများစွာသူတို့ကိုအထောက်အကူပေးခဲ့သူတွေပါသူတို့ထောင်ချနေခြင်းလွတ်မြောက်အောင်မြန်မာနိုင်ငံမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မြောက်အောင်လုပ်ပေးခဲ့သူတွေပါတောင်ဆန်းစုကြည်ကိုယ်တိုင်ကလည်းလူခွင့်ရေးအတွက်နှစ်ပေါင်းများစွာလှုပ်လာခဲ့သူပါ။ဒါကြောင့်ဒီပုဂ္ဂိုလ်ရဲ့ပြောကြားချက်တွေထိရောက်မယ်လို့ထင်ပါတယ်
။ Writers သတင်းဌာနကမြန်မာသတင်းသမားနှစ်ယောက်ကိုထောင်နှံခုနှစ်စီအပြစ်ပေးခဲ့ခြင်းမှာဒီလိုအပြစ်ပေးခဲ့တဲ့တရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးပြန်လွှတ်ပေးဖို့ American ဒုသမ္မတ Mike Pence နဲ့တိုက်တွန်းခဲ့ပါတယ်။သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာထောင်နှံအပြစ်ပေးရမယ်သူတွေမဟုတ်ဘဲလူခွင့်ရေးချိုးဖောက်မှုတွေနဲ့အစုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေကိုဖော်ထုတ်ဖို့အတွက်ကြိုးစားခဲ့သူတွေဖြစ်နေဂုံပြုတ်ထိုက်သူတွေဖြစ်ကြောင်းအမေရိကန်ဒုသမ္မတကပြောကြားခဲ့တာပါ။ဘာသာရေးနဲ့သတင်းလွတ်လပ်ခွင့်တွေဟာခိုင်မာတဲ့ဒီမိုကရေစီစနစ်မှာမရှိမဖြစ်လိုအပ်ကြောင်းပြောဆိုခဲ့တယ်လို့သတင်းတောင်နှစ်ယောက်ကိုထောင်နှံအပြစ်ပေးလိုက်တဲ့အတွက်စိတ်နှောက်ယှက်ဖြစ်ရကြောင်းလည်းပြောခဲ့ပါတယ်။အခုလိုအမေရိကန်ဒုသမ္မတရဲ့ပြောကြားချက်ဟာမြန်မာအရေးကိုအမေရိကန်ကအရေးတူဆောင်ရွက်နေကြောင်းပြသနေတယ်လို့ Brett Adams ရှုမြင်ပါတယ်
။ You know, Mike Pence probably was asked to do this by some of his colleagues in the Republican Party because Donald Trump isn't really
Mike Pence ကိုသူ့ရဲ့ Republican Party တွေကသူတွေကတိုက်တွန်းခဲ့တဲ့အတွက်အခုလိုပြောကြတာဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့သမ္မတ Trump ကအမေရိကန်မှာရောတခြားနိုင်ငံတကာမှာပါလူ့အခွင့်အရေးကိုမြင့်တင်အားပေးတာမရှိတဲ့အတွက်အထူးသဖြင့်ဒီသတင်းတောင်းနှစ်ယောက်အရေးအတွက်လှုပ်ဆောင်တာမရှိပါဘူး။ဒါပေမဲ့ဒုသမ္မတကသမ္မတအင်ဗျူရဲ့ထောက်ခံမှုနဲ့လုံနိုင်တဲ့နိလန့်ကိုရှာပြီးလှုပ်တာမို့ဒါဟာတိတ်ကိုအရေးကြီးပါတယ်။ဒါကဘာကိုပြသနေသလဲဆိုတော့ Republican Party ရဲ့အထက်နဲ့အောက်လွှတ်တော်ကအရေးယူလှုပ်ဆောင်ဖို့အမေရိကန်အစိုးရအနေနဲ့မီးစင်းပြလိုက်တဲ့သဘောပါ
။ဝန်ကြီးပေါင်ပီယိုစီရေးသားပေးဖို့တဲ့စာထဲမှာမ မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကိုစုံစမ်းဖော်ထုတ်ရေးသားတဲ့သတင်းတောင်နှုတ်ကိုနိုင်ငံတော်လျှော့ချက်အုပ်ပြင်းနဲ့ပြစ်ပေးခဲ့တာဖြစ်ပြီးသူတို့နှုတ်ကိုအခုလိုပြစ်ပေးတာဟာသတင်းလွတ်လပ်ခွင့်ကိုပါဖိနှိပ်နေတယ်ဆိုတာပြသနေကြောင်းနဲ့မစ္စတာပွန်ပီယိုဟာအရင်ကလည်းဒီကိစ္စကိုမြန်မာနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကိုတင်ပြခဲ့ပြီးသတင်းတောင်နှုတ်ကိုအမြန်ဆုံ မှာမြန်မာနိုင်ငံကဝန်ကြီးဦးကျော်တင်နဲ့တက်ရောက်ဖို့ရှိတာမို့ညီလာခံမတိုင်ခင်ဝန်ကြီးပွန်ပီယိုကိုအထက်တော်တော်အမတ်တွေကစာရေးသားပေးပို့ပြီးအဆင့်မြင့်တွေ့ဆုံပွဲတွေမှာဖိအားပေးပြောဆိုဖို့နဲ့အမေရိကန်ဘက်ကအရေးယူတန်းခတ်မှုအပါအဝင်တက်နိုင်တဲ့နီလန်းပေါင်းစုံသုံးပြီးသတင်းတောက်နှစ်ယောက်အများဆုံးချွင်းချက်မရှိပြန်လွှတ်ပေးရတောင်းဆိုဖို့အတွက်တိုက်တွန်းနေကြတာဖြစ်ပါတယ်မီရှိဂန်ပြည်နယ်ကဒီမိုကရက်တစ်လွှတ်တော်အမတ်ဆန်ဒီလေဗန်ကလည်းရိုင်ဂျာရီပေါ်မှာအကြမ်းဖက်မှုဆန်ရသတင်းတွေရေးတာတဲ့ Writers သတင်းတောက်နှစ်ကိုထောက်နှံပစ်ပေးခဲ့တာပြန်ပြီးလွှတ်အောင်လုပ်ပေးဖို့မြန်မာနိုင်ငံကအရက်သားခေါင်းဆောင်ဖြစ်တဲ့ဒေါန်ဆန်းစုကြည်ကိုတောင်းဆိုတဲ့အဆိုပြုချက်ကိုအောက်တော်နိုင်ငံခြားဆက်ဆံရေးကော်မတီထံကိုတောက်တာနေမှာပဲတင်သွင်းခဲ့တာဖြစ်ပါတယ်။ဒါအပြင်ဒေါန်ဆန်းစုကြည်ငင်းနဲ့နိုင်ငံခေါင်းဆောင်တို့ရဲ့လုပ်ပိုင်ခွင့်အာဏာကိုသုံးပြီး Writers သတင်းတောက်နှစ်ကိုလူငင်းချမ်းသာခွင့်ပေးရေးလှုပ်ဆောင်ဖို့ပါလွှတ်တော်အမတ်လေဗန်ကတောင်းဆိုခဲ့တာဖြစ်ပါတယ်
။ဒေါက်ခင်မြို့သက်ပါ Florence Hurricane မုန်တိုင်းဝင်မဲ့ရေကြုံနေရသူတွေဘယ်လိုပြင်ဆင်နေလဲဆိုတာနဲ့ကိုဗီယန်နဲ့နာယီအခမ်းအနားအကြောင်းတွေမကြခင်ပြောပြပါမယ်။အခုတော့ကုလသမဂ္ဂသူတွေညီလာခံနဲ့မြန်မာကိုယ်စားလှယ်အဖွဲ့အတင်းကိုဆက်အောင်ပါစက်တင်ဘာလ18ရက်နေ့မှာကျင်းပမယ့်83ကြိမ်မြောက်ကုလသမဂ္ဂသူတွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံသားဝင်ကြီးဒေါက်ဆန်းစုကြည်တက်ရောက်မှာမဟုတ်ပဲအတိုင်ပင်ခံရုံးနဲ့အပီပီဆိုင်ရာပူပေါင်းဆောင်ရွက်ရေးဝင်ကြီးဌာနတို့ကကိုယ်စားလှယ်အဖွဲ့ပဲတက်ရောက်ပါမယ်အဲ့ဒီညီလာခံမှာမြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်အရေးကိစ္စကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူပေါင်းဆောင်ရွက်နေတဲ့အခြေအနေကိုကိုယ်စားလှယ်အဖွဲ့ကတင်ပြသွားမယ်လို့ဆိုပါတယ်ဒီကြောင့်ဒီဝင်မှာပိုင်းတရင်တော့ကိုစောထက်ကရန်ကုန်မြို့ကနေတရင်ပြပို့ထားပါတယ
်အမေရိကန်နယူးယောက်မှာကျင်းပမဲ့ကုလသမဂ္ဂရဲ့83ကြိမ်မြောက်အထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တက်ရောက်မှာမဟုတ်ပဲအတိုင်ပင်ခံရုံးဝင်ကြီးဦးကျော်တင်ဆိုရင်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးကျော်တင်ပါရဲ့ကိုစလဲဖွဲ့ပဲတက်ရောက်မှာဖြစ်ပါတယ်ဒီ83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကကျန်းမာရေးနဲ့ပတ်သက်ပြီးအပြန်အလှန်ဆွေးနွေးပွဲကြီးအာဆီယံနိုင်ငံသားရေးဝင်ကြီးများတိုက်တန့်အစည်းအဝေးအာဆီယံအမေရိကန်နိုင်ငံသားရေးဝင်ကြီးအစည်းအဝေးအာဆီယံဒေသဆိုင်ရာအဖွဲ့အစည်းတွေရဲ့အတွေ့အကြုံပွဲတွေကိုလည်းဝန်ကြီးဦးကျော်တင်ဆွေကျော်ကိုယ်စားလှယ်အဖွဲ့ကတက်ရောက်လိမ့်မယ်လို့နိုင်ငံသားရေးဝန်ကြီးဌာနအမြင့်အတွင်းဝင်ဦးမြင့်သူကပြောပါရယ
်အပုံမှန်အဖြစ်တော့ဒါကျွန်တော်တို့နိုင်ငံသားရေးဝန်ကြီးဌာနပြောင်းစုဝန်ကြီးအဆင့်နဲ့ပဲကျွန်တော်တို့တက်တာပါ State Councilor အနေနဲ့ကတော့ဒါ Special High Level Panel ကိုပဲသူသွားတာပါအဲကျွန်တော်တို့ကတော့ကျွန်တော်တို့ Lead Letterlock ဖြစ်နေတဲ့အနေအထားလေးတွေကျွန်တော်တို့ရှင်းပြသွားပါမယ်ဒီချိန်ထဲမှာပဲကျွန်တော်တို့ဒီနယူးယောက်တင်မဟုတ်ပါဘူးဂျနီဗာမှာလည်းကျွန်တော်တို့လူ့ကွင်းကောင်စီမှာကျွန်တော်တို့ဒီလက်တလော့ဖြစ်ပေါ်နေတဲ့အနေအထားတွေကျွန်တော်တို့အစိုးရဆောင်ရွက်နေတဲ့အနေအထားတွေရှင်းပြသွားပါမယ်။နောက်တစ်ခုကတော့ကျွန်တော်တို့နဲ့ခင်မင်းရင်းနှီးတဲ့မိတ်ဆွေနိုင်ငံတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမှာပါ
။ရခိုင်ရေးကိစ္စကိုလည်းဒီညီလာခံမှာထည့်သွင်းဆွေးနွေးရတင်ပြတာရရှိလာနိုင်တဲ့အတွက်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်အနေနဲ့တက်ရောက်ပြီးတန်တမန်နီးလန်းရဖြည့်ရှင်းဆောင်ရွက်သင့်တယ်လို့နိုင်ငံရေးသုံးသပ်သူတချို့ကဝေဖန်ထောက်ပြကြပါတယ်။နိုင်ငံရေးလေးလာသူတို့ဖြစ်တဲ့ဒေါက်တာရံမျိုးသိန်းကတော
့ရခိုင်ရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာအတိုင်းအဝန်းကြားမှာဒီစိန်ခေါ်မှုတွေအကျတဲ့တွေမြင့်တက်နေတယ်ဆိုတာတော့ဒါမြင်မရတဲ့အနေအထားပဲအဲ့ဒီအခါကျတော့အဲ့ဒီလိုနော်ဟိုမြင့်တက်နေတဲ့အခြေအနေကိုဟိုထိညှိနိုင်မှုလိုအပ်တယ်နောက်ရော့ချလာအောင်ဆောင်ရွက်နိုင်မှုလိုအပ်တယ်ထိထိရောက်ရောက်ကြဲကြဲပြန့်ပြန့်နဲ့မဟာဗျူဟာမြောက်ချင်းကပ်ပြီးတော့ဆောင်ရွက်ဖို့လိုအပ်တယ်နောက်အဲ့ဒီလိုဆောင်ရွက်တဲ့အပိုင်းကိုနော်နိုင်ငံတော်အတိုင်းအဝန်းပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ကြက်မှတ်ဦးဆောင်ပြီးတော့ဆောင်ရွက်နိုင်မှုအရေးကြီးတယ်လို့မြင်ပါတယ်ဗျအထူးသဖြင့်တော့နိုင်ငံကဖိအားတွေအကြက်တဲတွေမြင့်တက်လာလေလေကိုယ့်ဘက်ကလည်းပဲနောက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းပေါ့အထူးသဖြင့်တော့မိတ်ဆွေနိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုကိုချဲ့ထွန်းဖို့လိုအပ်လေလေလို့အဲဒီလိုမြင်တယ
်ခုနကတတိယမြောက်ကုလသမဂ္ဂအထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံတက်ရောက်ခဲ့ပြီးမနေ့ကကျင်းပရဲ့82ကြိမ်မြောက်ညီလာခံကိုတော့ဒုတိယသမ္မတဦးဟင်နရီဗန်တီဝဲတက်ရောက်ခဲ့ပါတယ်
ဒီဝေဒရင်တော့ကုစောထက်ရန်ကုန်မြို့ကနေတင်ပြပို့ထားတာပါ VUE ရဲ့ကြာသာပရိနိမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကုလသမဂ္ဂကထုတ်ပြန်ထားတဲ့ညီလာခံအစီအစဉ်ရမြန်မာကုသလေအဖွဲ့ခေါင်းဆောင်ဟာစက်တင်ဘာလ28ရက်တောက်ကြာနေ့ညနေပိုင်းမှာမိန့်ခွန်းပြောကြားဖို့ရှိပါတယ်ခင်ဗျာအခုတော့အတွင်းမှုချုပ်ဟောင်းကိုဗီယန်နန်ရဲ့နာရီအခမ်းအနားကြောင်းမှကြားခင်နားဆင်ရပါမယ်ကုစပီး Florence Hurricane ဝင်မဲ့အခြေကြုံနေရသူတွေဘယ်လိုပြင်ဆင်နေကြလဲဆိုတာကြည့်အောင်ပါAmerican ရှစ်တောင်ပိုင်းကန်ယူရန်ဒေသကိုဦးတည်ပြီးအင်အားအလွန်ပြင်းမဲ့ Hurricane Florence မုန်တိုင်းလာနေတာကြောင့်မြောက်နဲ့တောင် Carolina ပြည်နယ်နှစ်ခုအပြင် Virginia Dine Mava, Yibo Chini Topian Tabi, Tamara Donald Trump Gale, Mundain Dangawa Pinsi, Yamu Wigu, Machomachan, Tosa Biro, Sangung, Songi Rejao, Bodunika, Impiro Mabiovari, Pegina Wu, Pionshi, Kulu Nijayare, Eripine Riga, Tidagan Rema, Yamari Le Power Mare, Trudududui, Mundain Bigani Lupu, Pelumia, Chubani Javale, Main Jenanga, Topiavame.
จับตาบรีเนียน้องบ่ายดำมาพบเต้าจานนี่สบายมาเมียวเนตจังกอริไลน่าปีเนเนเซ่กงเรียนบ่ายกูสัตว์ดิ้งเหวี่ยงลาบูชีเร่ฮาริเคนฟลอเรนซ์มูไนฮะและตลอดมารอตนายกูลีไตโนมายตี้อาตงเซนีบาปีอาเซนตงเนแอตแลนติกตะมุดยากานีลานิบาร์เร่ฮาริเคนฟลอเรนซ์ฮะเซซุนิปาวมียาสวาอึดเอจีมาซงมูไนจีพิไนเนลุมูลิวตาปัญญาชินวิกะคัมเมนทาราบา
มุ่งหน้าเดินสู่ยอดสูงกูมีกอริไลน่าปีนี้ก็แข่งมาที่ดีการนี้เดต้องกอริไลน่าเนี่ยวาจิเนียปีนี้รีมาเลที่ใครมุ่งอพยพสีโซเชียลมูรีมีอะไรไม่รู้มีอะไรทำอะไรมุ่งหน้าเดินกับวัยเจ้าอเมริกันพูดสู้ยานี่เนี่ยโจทย์ที่สิมูรีสว่างกงสาวยานี่เดลูตำราทรังก์บอกตะบุนิกาอินฟิโรมาเดินเราดูกูคุลูปโยจ้าเกว่าเลย
พี่ว่ากูเป็นเส้นทาบาร์เลยจันนโรสเส้นนี้เป็นไงบาร์เลยประตูกามาโมลูกแค่บูเร่เป็นเส้นมุมยูเน่จันนโรสเป็นเส้นสังเกตทาบาร์เลยเลดายน้องเป็นแทนเนี่ยตัวนี้สาวนี่ที่ใครด่ามดที่แทนที่เยจีเนียบิวราแลมเปอร์เซตตัวจะเต่าด่าสาเร่ชิมาเร่เบียนเอริจ้าบุชิบี American dollar billionaire ที่ social นายแม่ลูกคำแม่ทาบาร์เลยได้เจ้ามองนายแอนดี้จีมาเม่เชนีเน่เป็นตัวลูกตำราทรังก์อาคุลูปโยบาร์เลย
The places that are in the way and in the most jeopardy would be Virginia, North Carolina, South Carolina, that area.
มูไนลาเมลันจองจานในเรื่องนี้อะไรเนี่ยอันนี้มีอารมณ์พิมพ์ในนี้อะไรก็รอฟิจิเนียมีกอร์ไลน่าตองกอร์ไลน่าปีนี้รีเบฟิบาร์เลยไอ้เนี่ยอะไรมาลงอะไรเนี่ยป้อนนั่งงานในเนี่ยต้องจะด้วยจันนโรตข้ามามันยิงแก่บูเร่เชนี่เรียนสัญญาบุษย์เรศราจันนโรทับย้อนมาเลยไอ้ลูกพี่มีตะข้ามามาจูบบูรุตองพี่นายมาเลยมูไนฮะลงกูจีมาบี
โมจีเจียวามาพิบาร์เลยแต่เช่นนี้มาเป็นอเมริกันพิทาวซูเย่บอกเช่นนี้ซีแมนแข่งเวมูทานาฟิมาอจีเก้บร็อกลอนเน่มีนี่ลงจงยีทานาวินจีกัสตันเนียลเซนูกาเล่โมนายน์แดนเบกานีอเมริกันพิดูเรกินโลอ๋อโซยาปะกาโจเทนตินซินีเร่ซีซินิกูตำราทรังกูซีแข่งเต็มยากเกจาวาร์เลย
ดีเจจองเนี่ยเบลูยาสวีบยองเดียบอสีเซนพิลายาลาบะมองได้เห็นแต่ห้องทูตลานี่แหละพี่บาร์ดีเจจองเนี่ยเบลูยาสวีบยองเดียบอสีเซนพิลายาลาบะมองได้แต่แค่ยามีตองกอร์ไลน่าปีเนี่ยนิวเบิร์นยูมานิไทยเนี่ยมาอันยาสุสุยเล่บอกแต่พูดในกรีกาเบลูยาชามยูริซีเจ้าสวีโคลงนิจาจาวมีโอกาสกุศลต่างกับวิโอเอกุเปียวไป
ก็มันนะมันก็มันเนี่ยวิธีการเราเสียออกมาเกี่ยวกับเนี่ยวิธีการเราเนี่ยเช่นอยู่ที่บีโร่ตัวประมาณประมาณเจ้าหนี้ไปเดี๋ยวเราเอาหนี้ไปแล้วเนี่ยทุกที่อะไรเราเนี่ยมีอะไรคุยเป็นกองดีสุดเลยผู้ใจอยู่งูบัวเนาะก็ลองเปล่าช่วยเขาดีไปแล้วเนี่ยไม่จำเราเลยมองในเช่นเนี่ยเดี๋ยวเรื่องเนี่ยเดี๋ยวเนี่ยเสร็จแค่พูดตัวเราเนี่ยมีเยอะเราเนี่ยเปล่าแล้วเนี่ย
เราจะเป็นอยู่ยาวนี่นะว่าก็อันนี้มันใจเย็นด้วยจันทร์เราคุณพี่เสมอเนี่ยไปเที่ยวขับคาร์เลยส่วนยี่ดีไปอยู่เวทไทยเนี่ยเราจะต้องรีบไปเมื่อเราจะสี่จะสี่ไปสู่ท่าบุกเราจะสี่ดีแล้วจะสี่ได้ก็ไม่ใช่หรอกยี่ส่วนนี้จะชอบมาไม่ใช่หรอกจะสี่ดีแล้วเวลาเราไม่เอาแล้วที่เช่นนั้นเราไม่ชอบแต่มันนี่ก็ส่วนยังช่วยได้ดูดีมีอะไรแล้วให้เวมาส่วนทรัพย์ดีง่ายแค่ไหนดีที่เขาอันนี้กูมองได้เนี่ยเป็นแบบนี้หรอคุณลุงน
Hurricane Florence Monaiha, dear Saint Lee Shiagani, Botapunima, dear Saint Dompi, Georgia Labime, Monaija, Tichoniarima, Moe de Pamana, Lama Lise Niba, Yadombo, Shinibi, Tichoniarima Sui, Lama Nasegani, Donze Nibati, Yadon Naija, Molly with Abdina Shiniga, Command Havarish.
Mangenema. ကွယ်လွန်မှုကုလသမဂအတွင်းမှုချုပ်ဟောင်းကိုဖီအန်နိုင်ငံရဲ့နာယီခဏဘူဇာတိမြေဂါနာမှာလူမျိုးစုဓလေ့ထုံးတမ်းတွင်နဲ့အညီဒီကနေ့ကျင်းပပါမယ်။ဂါနာနိုင်ငံနာရီကတော့သူတို့တိုင်းပြည်ရဲ့ဂုဏ်မှုဆောင်နိုင်ငံသားကိုနောက်ဆုံးနှုတ်ဆက်ကာရဝပြုနေတယ်လို့သူနဲ့ပတ်သက်လို့ဂုဏ်ပြုတဲ့အကြောင်းလေးပြောဆိုကြပါရစေ။ကွယ်လွန်မှုကုဖီအန်နိုင်ငံဟာဂါနာနိုင်ငံနာရီတွေကနေပထမဆုံးက အာဖရိကတိုက်ကလူမဲအမျိုးသားတွေထဲမှာပထမဆုံးကုလသမဂ္ဂတွင်မှုချုပ်ဖြစ်ခဲ့သူပါ။ဒါကြောင့်လဲသူနဲ့ပတ်သက်လို့ဂါနာနိုင်ငံသားတွေကအထူးဂုဏ်ယူကြတယ်ဆိုတာဟာအလွန်အကျွံလှုပ်ကြံပြောစကားမဟုတ်ပါဘူး။သူဟာဂါနာနိုင်ငံအောက်ကွာမှုတော်ဝင်မိသားစုရဲ့ကလူမျိုးစုအကြီးအကဲတွေရဲ့မြေဖြစ်ပြီးဘူဆူမူရိုဆိုတဲ့လူမျိုးစုယာရုအစဉ်တန်းကိုလည်းချီးမြှင့်ခံထားရသူပါ။ဒါကြောင့်လဲသူရဲ့နာရေးအခမ်းအနားကိုသူတို့လူမျိုးစုရဲ့ထုံတန်းဆင်လာနဲ့အညီအထူးပဲခန့်ခန့်နန်းနာစင်ရင်ကျင်းပနေကြတာဖြစ်ပါတယ်။အာနာရှင်အုပ်ချုပ်တဲ့နိုင်ငံကြီးများလွန်းလာတဲ့အာဖရိကတိုက်မှာကိုဖီအန်နန်ဟာခေါင်းဆောင်တွေအတူယူလိုက်နာလှုပ်ဆောင်တဲ့သူတူဖြစ်တယ်လို့ဂါနာအမှုပညာရှင်တူဖြစ်သူဒဲရစ်ဘာကပြောပါတယ
်။ကိုဖီအန်နန် is a very good reference every leader should actually look up to.For someone to become great, I think there's somebody who has already
been there. Kofi Annan is a great man. He's 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 a great man.လူတယောက်အနေနဲ့မဟာလူပုဂ္ဂိုလ်တူဖြစ်ဖို့ဆိုရင်အဲ့လိုဖြစ်ထားပြီးသားလူတူရှိနေဖို့လိုပါတယ်။ဒါကြောင့်အာဖရိကခေါင်းဆောင်တွေအတွက်သူစီကနေတင်ယူနိုင်တာတွေအများကြီးရှိပါတယ်။သူဟာတိတ်ကိုပွင့်လင်းမြင်သာမှုရှိသူ၊တိတ်ကိုယိုသားသူ၊တိတ်ကိုငြိမ်းချမ်းသူဖြစ်ပါတယ်။အာဖရိကခေါင်းဆောင်တယောက်ကသူ့ခြေရာနင်းပြီးလိုက်နာလှုပ်ဆောင်တဲ့နယ်လို့ကျွန်တော်ယူဆပါတယ
်။ကိုဗီယန်နန်ဟာကုလသမဂ္ဂဒွေမှုချုပ်ဆိုတဲ့ကမ္ဘာခေါင်းဆောင်တူနေရာကိုရောက်သွားတာတော့မှသူရဲ့မူရင်းဂါနာအစဉ်အလာအပြောအဆိုပြုမှုလှုပ်ဆောင်ပုံတွေကိုဆက်ပြီးထိန်းသိမ်းထားတဲ့ပုံဂုံယူစွာပြောသူတွေထဲမှာသူကတော့ဂါနာတက္ကသိုလ်ကတိကသူဖြစ်သူဗစ်တာနီးစွာပါ
His personality as a Ghanaian, as an African, as a statesman and also
ဂါနာနိုင်ငံသားသူအဖြစ်အာဖရိကတိုက်သားသူအဖြစ်ဂုံယူဆောင်နိုင်ငံသားသူအဖြစ်အစုံမှတန်တမန်သူအဖြစ်သူရဲ့ဇိုက်စဉ်ပြင်လက္ခဏာဟာစိတ်ကိုထူကြပါတယ်အားလုံးလည်းဆိုသူကဂါနာလေနဲ့စကားပြောတာကိုတောင်ပြောင်းပြစ်သူမဟုတ်ပါဘူး။တခြားလူတယောက်ရောအဖြစ်သူဟန်ဆောင်ခဲ့တာမျိုးမဟုတ်ပဲသူ့မူရင်းလေအတိုင်းပဲထင်ထားခဲ့သူပါ။သူ့နာမည်ကိုပြောင်းမပြစ်ပါဘူး။သူဟာကိုဖီအန်နန်ပါ။သူဟာဂါနာနိုင်ငံသားဖြစ်တယ်လို့အမြဲတမ်းသူပြောခဲ့ပါတယ်။ဒါပေမဲ့သူဟာကမ္ဘာနိုင်ငံသားသူဖြစ်တယ်ဆိုတာကျွန်တော်တို့သိပါတယ်
။နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်သူကိုဖီအန်နန်ဟာ1998ခုနှစ်ကနေ2006ခုနှစ်အထိကုလသမဂ္ဂဒွေမှုချုပ်အဖြစ်တက်တန်း20တာဝန်ထမ်းခဲ့ပြီးတဲ့နောက်ငြိမ်းစားယူပြီးဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကျေးလက်ဒေသလေးတစ်ခုမှာဇနီးတဲ့နာနီမာရီယာနဲ့အတူနေထိုင်နေရင်းအသက်80အရွယ်ဩဂုတ်လ18ရက်နေ့ကခဏတာနာမကျန်းဖြစ်ပြီးကွယ်လွန်သွားတာပါကုလသမဂ္ဂချုပ်ဖြစ်ကနေနားယူပြီးတဲ့နောက်ကိုဗီယန်နန်ဖောင်ဒေးရှင်းကိုထူထောင်ပြီးကောင်းမွန်တဲ့အုပ်ချုပ်ရေးငြိမ်းချမ်းရေးငတ်မှုကောင်းပေါင်းမှုတိုက်ဖျက်ရေးစစ်ဆက်ညှိနှိုင်းရေးနဲ့အကြက်တဲ့ချီရှင်းရေးစတာတွေကိုအားပေးညှင့်တင်တဲ့လုပ်ငန်းတွေကို10နှစ်ကြာလှုပ်ဆောင်ခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူပြီးကော်မရှင်ရဲ့အစည်းအဝေးကထွက်တဲ့အထိလှုပ်ဆောင်ပေးခဲ့ပါတယ်။ကိုဗီယန်နန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရကအကောင်အထည်ဖော်လှုပ်ဆောင်နေတယ်ဆိုတာနိုင်ငံတော်အမေရိကန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ကလည်းပြောထားပါတယ်။ဂါနာနိုင်ငံသားလူငယ်မျိုးဆက်တွေအတွက်တော့ကိုဗီယန်နန်ဟာသူတို့အတူယူအားကြတဲ့ခေါင်းဆောင်တစ်ဦးဖြစ်တယ်ဆိုတာကျောင်းသားတစ်ဦးဖြစ်သူနာနာအာချန်ပွန်ပြောစကားကသက်သေပြနေပါတယ
်။ One of his favorite quotes that really inspired me is we need to keep hope alive to strive to do better.
ကျွန်တော်အတွက်စိတ်ခွန်အားတက်ကြွစေတဲ့သူ့ရဲ့နာမည်ကျော်ပြောစကားတစ်ခုကတော့ပိုပြီးတော့ကောင်းမွန်အောင်စူးစမ်းလှုပ်ဆောင်ဖို့အတွက်မျှော်လင့်ချက်ကိုရှင်သန်အောင်လုပ်နေဖို့လိုတယ်ဆိုတာပါပဲ။အဲ့ဒီစကားကကျွန်မဘဝမှာစီးပွားရေးလုပ်ငန်းမှာကျွန်မအတွက်နီးလန်းပေါင်းစုံနဲ့အထောက်အကူဖြစ်စေခဲ့ပါတယ်။ကျွန်မပိုကောင်းအောင်လှုပ်ချင်တဲ့အတွက်မျှော်လင့်ချက်ရှင်သန်နေအောင်အမြဲစူးစမ်းနေပါတယ်
။ကိုဖီအန်နန်ရဲ့ရုပ်ကလပ်ဟာပြီးခဲ့တဲ့တနင်္လာနေ့ကပဲဂါနာနိုင်ငံကိုရောက်လာပြီးအများပြည်သူကာရဝါပြုနှုတ်ဆက်ဖို့၃ရက်တက်မှတ်ပြီးစီရင်ပေးထားပါတယ်။စက်တင်ဘာလ၃ရက်ကြာသပတေးနေ့မှာနိုင်ငံတော်ဇာပနာကျင်းပပြီးစစ်တင်းချိုင်းမှာမြေမျိုးတချို့မှာဖြစ်ပြီးတော့လက်ရှိကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူဒရက်စ်အပြင်အာဖရိကခေါင်းဆောင်အများအပြားနိုင်ရေးအခမ်းအနားကိုတက်ရောက်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ပါစံတော်ကြီးမနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုစီစဉ်ဒုတိယပိုင်းကို kHz 923.9 အခွန်4 33 63 95တို့အပြင်လိုင်းလမီတာ 190kHz 1905ကနေပါတိုးချက်ထုတ်လွှင့်ပြပါမယ်။အခုဆက်လက်နားဆင်ကြမှာကတော့မြန်မာနိုင်ငံအကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့အထက်ကကောင်းလို့တင်ဆက်မယ်။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်စီစဉ်နဲ့နိုင်ငံခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုလေ့လာရမှာပါ။ဘယ်မလိုက်တင်ဘူးဆိုတဲ့မီဒီယာယူဆဟာပြင်းထန်တဲ့အမျိုးသားရေးဝါဒကိုကြော်လွန်ထိုးဖောက်နိုင်ပါသလား
I think journalists can, and in fact, I think that's what journalism should do. Journalists are citizens like everyone else.
Media ဘာသာရေးတင်ကြားပို့ချနေသူအမေရိကန်ပညာရှင်တဦးနဲ့ဦးကျော်ဇန်သားတို့သုံးသပ်ဆွေးနွေးထားတာကိုစောင့်မျှော်နားဆင်မှာဒါအပြင်သူယုံကြည်ရအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါ။ကိုရင်ဆုံးတော့မူရင်းအပေါ်မပြတ်ဦးကျော်ဇန်သားကောင်းလို့တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ကိုနားဆင်ပါခင်ဗျာ။
တရုတ်မြန်မာစီးပွားရေးဇင်းညာဟာမြန်မာနိုင်ငံရင်ဆိုင်နေရတဲ့စင်ခေါ်မှုတွေကိုဆက်တမှုရစေမယ်ဆိုတဲ့ကောင်းစဉ်နဲ့ဝမ်ကွန်ရေးတဲ့ဆမာကို Global Times မှာဖတ်ရပါတယ်။တရုတ်မြန်မာစီးပွားရေးဇင်းညာတည်ဆောက်ရေးစီမံကိန်းသဘောတူညီအပြီးမှာနိုင်ငံတို့ဟာအခြေခံအဆောက်အအုံစွန့်ရင်ဆက်မှုဆောင်စတာတွေဆက်လက်တည်ဆောက်ကြမှာဖြစ်ပါတယ်လို့ဆိုပါတယ်။ဒီသဘောတူညီချက်တွေဟာမြန်မာနိုင်ငံအတွင်တိုင်းရင်းသားပဋိပက္ခတွေကြောင့်ကမ္ဘာဖိအားနဲ့ရင်ဆိုင်နေရခြင်းပြည်တွင်းမှာအခက်အခဲတွေကြုံရခြင်းမှာပြုလုပ်ခဲ့တာဖြစ်ပါတယ်တဲ့။ဒီစီပွားရေးဇင်းညာစီမံကိန်းဟာမြန်မာနိုင်ငံကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုရောပါသွားစေမှာဖြစ်ပြီးတရုတ်ပြည်ရဲ့နာမည်ကောင်းရလာနေတဲ့ win win ခေါ်အဆုံးမရှိနိုင်သောနှောင်ကြိုးမဲ့ပူးပေါင်းဆောင်ရွက်မှုရဲ့နမူနာကောင်းဖြစ်တယ်လို့သုံးသပ်သူတွေကဆိုကြပါသလားဒီဇင်းညာစီမံကိန်းအတွက် MOU တရက်ကိုနှစ်နိုင်ငံကလက်မှတ်ရေးထိုးခဲ့ပြီးဆက်လက်ပူးပေါင်းရေးလမ်းပွင့်သွားတယ်လို့လည်းဆိုပါတယ်2019နိုဝင်ဘာလကတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ဂျီရဲ့မြန်မာနိုင်ငံခီးစဉ်တွင်တရုတ်နိုင်ငံယူနန်နယ်နဲ့မန္တလေးရန်ကုန်ကသင်းကြောက်ဖြူအထိဆက်သွယ်ဖို့ရည်ရွယ်တဲ့ဒီဇင်းညံစီမံကိန်းကိုအဆိုပြုခဲ့တာဖြစ်ပါတယ်တဲ့ဒီစီမံကိန်းတွေကြောင့်မြန်မာနိုင်ငံအတွက်စိတ်သာမြင်သာတဲ့အကျိုးအမြတ်တွေအများအပြားရှိစွာဖြစ်တယ်လို့လည်းဆိုထားပါတယ်ပူးပေါင်းဆောင်ရွက်မှုအလုံးဟာနှစ်နိုင်ငံအကျိုးအမြတ်ရရှိရေးဆိုတဲ့မူအပေါ်မှာအခြေခံထားတာဖြစ်တဲ့အတွက်ဒီဇင်းညံစီမံကိန်းကိုအနောက်နိုင်ငံတွေကဘလို့ပဲကြဲကြဲလောင်လောင်ဝေဖန်ပြောဆိုနေကြသည့်တိုင်အောင်မြန်မာအစိုးရကလက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့လည်းရေးသားထားပါခင်ဗျာဆက်လက်ပြီးကူမင်းကယ်ကတာကြည်စံယထာလန်းစီမံကိန်းတရုတ်နဲ့အိန္ဒိယတွေအကျိုးရှိနိုင်ဆိုတဲ့ခေါင်းစဉ်နဲ့အိန္ဒိယတရိတ်မှရေးသားထားတာကိုလည်းအတိအယံတင်ပြလိုပါတယ်တရုတ်နိုင်ငံကူမင်းကနေမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကိုဖြတ်ပြီးအိန္ဒိယနိုင်ငံကယ်ကတာမြို့အထိပေါက်ရောက်မဲ့ bullet train ကြည်စံယထာလို့ခေါ်တဲ့အမြန်ယထာလန်းဖောက်လို့ဖို့တရုတ်ကစီစဉ်နေရဆိုတဲ့အကြောင်းကယ်ကတာမှာရှိတဲ့တရုတ်ကောင်စီဝန်ချုပ်ကကူကပြီးဖော်ပြထားပါရယ်ဒီထာလန်အကောင့်ထဲပေါ်လာရင်ကယ်ကတာနဲ့ကူမင်းကိုနိုင်ရီအနေငယ်အတွင်းဆက်သွယ်သွားလာနိုင်ရမှာဖြစ်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အတွက်လည်းအကျိုးရှိစေမယ်လို့ဆိုထားပါရယ်ကီလိုမီတာ2800မိုင်အချင်း1900ကျော်ရှိမဲ့ဒီထာလန်တစ်ချောက်စစ်မှုလုပ်ငန်းစီမံကိန်းမျိုးစုံပေါ်ပေါက်လာနိုင်ပြီးပါဝင်ပတ်သက်နေတဲ့နိုင်ငံတွေစီးပွားဖွံ့ဖြိုးဖို့အတွက်အထောက်အကူဖြစ်စေမှာလည်းဖြစ်တယ်လို့ရည်သားထားပါတယ်ခင်ဗျာ
။ဒါရရှိများရှင်မြန်မာနိုင်ငံမှာလက်နက်ကန်ပြိပက္ခတွေကအစရခိုင်ပြည်နယ်အချက်အလက်ဆုံးပြဿနာပေါင်းစုံမှာနောက်ဖွဲ့ကတွေးထိုးပြီးနေတဲ့အင်အားစုတွေရှိနေတယ်ဆိုတဲ့အမြင်တွေနဲ့အတူပြည်လဲတင်းပြင်းရေးနဲ့ယုံကြည်မှုတိဆောက်ရေးကိုထိခိုက်မှာစိုးရိမ်တန်တွေလည်းထွက်ပေါ်နေပါတယ်။ NLD ပါတီဦးဆောင်တဲ့ရတားဆွေရလက်ထက်မှာအမျိုးသားပြည်လဲတင်းပြင်းရေးယုံကြည်မှုတိဆောက်ရေးဘလောက်ထိခီးပောက်ခဲ့ပါပြီလဲဘယ်လိုအကဲဆန်းစိန်ခေါ်မှုတွေရှိနေပါလဲဖြစ်လို့ဖြစ်စဉ်အားစုတွေဆိုတာဘယ်သူတွေလဲဆိုတာကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမင်းရဲ့လူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်နိညာတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင
် view ရဲ့တိုက်ရိုက်လေးလိုက်စီစဉ်ဒီမှာပါဝင်ဆွေးနွေးပြီးကိုယ့်ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကျိုးရှိထိရောက်စွာအသုံးချပါလို့တိုက်တွန်းရင်းဖိတ်ခေါ်ပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာလေ့လာဖို့အချိန်ကျပါပြီ မနက်ခင်းထုတ်လွှင့်နေကြအမေရိကန်သုံး EDM အင်္ဂလိပ်စာသင်ခန်းစာကိုဒေါ်လလတန်းကစီစီတင်ဆက်ပါတယ်ခင်ဗျာ
ဒီကနေ့တင်ပြမယ့် EDM အသုံးကတော့
Beat about the bush
ဖြစ်ပါလေစာလုံးပေါင်းက B E A T beat ကရိုက်တာ A B O U T about ကဒီနေရာမှာအနည်းတစ်ပိုင်း THE the B U S H bush the bush ကတော့ခြုံဖို့လို့လုံောက်ဒီပဲရတော့စကိုက်ထလုံးရဲ့ဓာတ်ရိုက်ဒီပဲကခြုံဖို့တစ်ပိုင်းမှာလိုက်ရိုက်တယ်လို့အဓိပ္ပာယ်ယူနိုင်ပါလေဒီနေရာမှာ about အစားအဓိပ္ပာယ်စင်တူတဲ့ around ကိုသုံးပြီ
း beat around the bush
လို့လည်းပြောလို့ရပါလေနောက်ကြောင်းရာစဝင်လေးကိုအရင်ရှင်းပြပါစီညက်ပြည့်ညက်ဖန်းထွက်ရမှာခြုံထဲဝင်ပုန်းနေတဲ့ညက်တွေအပြင်ထွက်လာစီဖို့ခြုံပြည့်ဘက်ကနေဝိုင်းတော၆ရာကနေဒီအတုံးဆင်းတဲ့လာတယ်လို့ဆိုရပါလိမ့်မယ်ဒါကြောင့်မို့ညက်ကိုပြစ်မယ်ဆိုရင်လည်းပြစ်ဖမ်းမယ်ဆိုရင်လည်းပိုက်ကိုနဲ့ဖမ်းအဲ့ဒီလိုမဟုတ်ဘဲအရင်အပြင်ဘက်ကနေဝိုင်းချောက်နေတဲ့သဘောကတခုခုကိုတည့်တည့်မပြောတည့်တည့်မလုပ်ဘဲဝေကဝိုက်ကရှောင်းကလုတဲ့သဘောဖြစ်ပါလေအဓိပ္ပာယ်ကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါအထူးသဖြင့်တော့ကျမတို့မြန်မာယဉ်ကျေးမှုရအာနာလို့တည့်တည့်ပြောမထွက်တာလည်းဖြစ်နိုင်ပါလေဒီတော့ ਨੇ ပတ်သက်လို့ George လို့ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုပွင့်ပွင့်လင်းဘာလို့မပြောတာလဲ?ဟိုရှောင်းဒီရှောင်းနဲ့လုံးမနေနဲ့လို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုတိတယ်မပြောဘူးဟိုဝေးဒီရှောင်းလုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
beat about the bush
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလဘန်းစီစဉ်တင်ဆက်တဲ့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာခဲ့ကြတာပါဒီစီစဉ်အစီအကိုတော့တနင်္ဂနွေနေ့မနေ့ကင်းစီစဉ်မှာစောင့်မျှော်လေ့လာနိုင်ပါတယ်ဒါပြင် VOA website burmese.voanews.com မှာလည်းအားလုံးတစုတစည်းလေးလည်လာနိုင်ပါတယ်အခုဆက်ပြီးမြန်မာအရေးသုံးသပ်ချက်လျှင်ရောက်ပါပြီနိုင်ငံတစ်ခုမှာအခြေအနေတရက်ဟာနိုင်ငံအကျိုးစီးပွားနဲ့ပတ်သက်လာတဲ့အခါတနည်းအားဖြင့်အမျိုးသားရေးအကျိုးစီးပွားကိုထိခိုက်နိုင်တယ်လို့ယူဆစရာဖြစ်လာတဲ့အခါမီဒီယာတွေကဘယ်လိုရေးသားတင်ပြသင့်ပါသလဲအမျိုးသားရေးစိတ်ဓာတ်အခြေခံနဲ့ရေးသားတင်ပြဖို့သင့်မသင့်ဆိုတာအမေရိကန်ပြည်ထောင်စု George Washington တက္ကသိုလ် Public Diplomacy နဲ့ Global Communication ညွှန်ကြားရေးမှူးလည်းဖြစ်မီဒီယာလူလူရေးရာနိုင်ငံတကာရေးရာတွဲပက်ပေါမောက်ကလည်းဖြစ်တဲ့ Janet Steele နဲ့ဦးကျော်စံတာဆွေးနွေးသုံးသပ်ထားတဲ့ပထမပိုင်းကိုဒီသတင်းပတ်မှာတင်ဆက်လိုက်ပါရခင်ဗျာ
Janet အခုလိုကျွန်တော် view ကိုတွေ့ဆုံမင်းများခွင့်ပြုရတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရပါတယ်ဖြေကြားရတာဝမ်းသာပါတယ
်ပထမဆုံးသဘောတရားနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမေးချင်ပါတယ်မီဒီယာရဲ့ဗက်မလိုက်အယူဆဟာအမျိုးသားရေးဝါဒ nationalism ကိုကျော်လွှားနိုင်မယ်ထင်ပါလားအမျိုးသားရေးဝါဒဟာလူအစိုက်ဝန်းမှာအင်မတန်စွမ်းအားကြီးတဲ့ဝါဒတရားဖြစ်ပါတယ်ဆိုတော့ဗမ်လိုက်သင်မှုဆိုတဲ့မီဒီယာရဲ့အယူဆဟာဒီလိုအင်အားပြင်းထန်တဲ့အမျိုးသားရေးဝါဒကိုဆန့်ကျင်ထိုးဖောက်နိုင်နိုင်မယ်လို့ကျွန်တော်ထင်ပါလား
I think journalists can, and in fact, I think that's what journalism should do. Journalists are citizens like everyone else, and of course, they feel a strong sense of national pride. But on the other hand, their job is to serve the truth. And sometimes reporting on the truth.
Okay, journalists say, Topao Jolhua name, look at my team. Tilamio, my daughter, you are out, Topao Jolhua, Yisura, Dikero Media, and in a look in a case, I will look at my.Journalist တွေကလည်းအများတကာလုံးနိုင်ငံသားတွေပါသူတို့ကလည်းအမျိုးသားရေးစိတ်ဓာတ်ရှိတဲ့သူတွေပါတခြားတစ်ဖက်မှာတော့သူတို့ရဲ့တာဝန်သူတို့ရဲ့အလုပ်ကအမှန်တရားကိုဖော်ဆောင်နိုင်ဖို့ပါတခါတလေလည်းဒီအမှန်တရားရေးသားတင်ပြရတဲ့အခါမှာအမျိုးသားရေးလိုင်းကိုထိခိုက်စေတတ်ပါတယ်ဒီလိုအခါမျိုးမှာလည်းသူ့ရဲ့တာဝန်ကတော့အမှန်တရားကိုပြောဖို့ပဲဖြစ်ပါတယ်ကျွန်မအဖိုးကတော့အဲ့လိုမျိုးအမှန်တရားဘက်ကရက်တီးတာ Journalist တွေအတွက်အမြင့်မားဆုံးတာဝန်လို့ထင်ပါတယ်တိုင်းပြည်အကျိုးထမ်းဆောင်တာတက်တောင်ပို့ပြီးမြင်ပါရဲ့လို့ထင်တယ်။ဘာကြောင့်လဲဆိုတော့နိုင်ငံတွေကျမတို့ရဲ့အမေရိကန်ပြည်အောင်စုအပါအဝင်နိုင်ငံတွေကအများနဲ့မှတ်မှန်ပါအောင်အဲ့ဒီအခါမှာအစိုးရကစိတ်ဆိုးဒေါသဖြစ်နိုင်သည့်တိုင်အောင်အမှန်တရားကိုထောက်ပြဖို့က journalist တွေရဲ့တာဝန်ပါ
ဆိုတော့ဒီအမျိုးသားရေးဆွမ်းအားကိုရင်ဆိုင်ဖို့တနည်းပြောရင်အစိုးရညွန်ညွန်တာကိုခံနိုင်ဖို့အတွက် journalist တွေဘက်ကခွန်အားလိုတာပေါ့သူဘက်ကမှန်ကန်နေဖို့ဆိုတာလည်းပဲအယူအခြေနဲ့ပြည့်စုံဖို့လိုအပ်တယ်ထင်ပါတယ
် Oh absolutely I think to me journalism is the most noble profession there is because journalists bring truth to the people bring truth
Okay ဒါသိကြပါတယ်ကျွန်မအဖို့မှဆိုရင်ဒီ journalism တည်င်းသမားအလုပ်ကအမြင့်မြတ်ဆုံးလုပ်ငန်းဖြစ်ပါတယ်ဘာကြောင့်လဲဆိုရင် journalist တွေကလူထုအတွက်နိုင်ငံသားတွေအတွက်အမှန်တရားကိုစောင့်ခြင်းပေးပါတယ်ပြီးတော့ဒီအလုပ်ကတိတ်ကိုခက်ခဲပါတယ် journalist တယောက်သူ့ရဲ့အလုပ်ကိုလုပ်ကိုင်နိုင်ဖို့ဘလောက်ခက်ခဲလဲဆိုတာကျွန်မရှော့မတွေ့ချင်ပါဘူးအထူးသဖြင့်ဒီနေ့ခေတ်မှာနောက်ပြီးအထူးသဖြင့် democracy အသွင်ကူးပြောင်းတဲ့နိုင်ငံတွေမှာပို့ပြီးတော့ခက်ခဲပါတယ် media ကောင်းကဘလို့လဲဆိုတာကိုအစိုးရကိုအသိပေးရုံမကနိုင်ငံသားတွေကိုပါပညာပေးဖို့လိုအပ်ပါတယ်သူတို့ဟာစစ်မှန်ကောင်းမွန်တဲ့ journalism သတင်းပညာကိုအတွေ့အကြုံမရှိကြပါဘူး။သတင်းသမားတွေသူတို့အလုပ်သူတို့မှန်မှန်ကန်ကန်လုပ်နေတာကိုတခါတရံမှလူလူကမကြိုက်ပါဘူး
။ဆိုရင် journalist တွေကဘသူကပညာပေးရမှာလဲ။မြန်မာနိုင်ငံလိုကိစ္စမျိုးမှာ journalist တွေကပြန်လဲရှင်းသန်းတာ journalism ပြန်လဲရှင်းသန်းတာသိရင်ကျက်မှုမရှိသေးပါဘူး။
Well, that's such an interesting question because I'm so lucky. I've been able to do a lot of traveling in different countries in the region, in Southeast Asia. And I started out as a Fulbright professor 20 years ago in Indonesia under the Suharto regime.
Okay, Dara, I think we're going to talk about this. I'm 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 going to talk about this. Indonesia Suharto letter. I'm going to အဲဒီကဖူလ်ရိုက်အစီအစဉ်နဲ့ပမခါဖြစ်နေစပြီးတော့တာဝန်ထမ်းဆောင်ခဲ့ပူပါတယ်။အဲတော့ငါကျမစဉ်းစားတယ်။အော်တနားစရာကောင်းတဲ့ဒီအင်ဒိုနီးရှားသတင်းတောက်တွေဟာဆိုရင်ဆူဟာတိုရဲ့တင်းကျပ်တဲ့အုတ်ချုပ်ရေးအောက်မှာလွတ်လွတ်လပ်လပ်လုပ်ခွင့်မရှိကြဘူး။ Good journalism ကောင်းမွန်တဲ့သတင်းရေးသားတင်ပြမှုကိုသူတို့နားမလည်ကြဘူးလို့ထင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒါကျမမှားပါတယ်။ကျမလုံးဝကိုမှားခဲ့ပါတယ်။အရှိတောင်အရှာနိုင်ငံတိုင်းမှာပဲ Good journalism ဘာလဲဆိုတာသတင်းတောက်တွေသိကြပါတယ်။ဘလို့ချုပ်ချယ်တဲ့အစိုးရလက်အောက်မှာဖြစ်ဖြစ်သူတို့သိပါရဲ့သူတို့အနေနဲ့ဒါကိုလုတ်ပိုင်ခွင့်မရှိရင်သာနေမယ်သူတို့ဟာဖိနှိပ်ခံရမယ်အနေကြုံရနိုင်တယ်ဆန်စာလုတ်ခံရမှာကိုကြောက်လို့ပုံဝင်လင်းလင်းမရင်းနိုင်တာပဲရှိမယ်ဒါမဲ့လေ good journalism ဘာလဲဆိုတာသူတို့သိကြပါရဲ့ဆိုတော့ journalist တွေကိုပညာပေးဖို့မလိုဘူးထင်ပါရဲ့သူတို့အနေနဲ့ရေးသားတင်ပြခွင့်အတွေ့အကြုံနဲ့အလေ့အကျင့်နဲ့လိုတယ်ထင်ပါရဲ့ဘာတွေလုပ်ရမယ်ဆိုတာသူတို့သိပါရဲ့
နောက်ထပ်သဘောတရားမိကွန်းတစ်ခုမိကျင်ပါသေးတယ်ဓမ္မတိခံကြရဲဆိုရဲကိစ္စပါ။တနည်းအားဖြင့်ပုဂ္ဂိုလ်ဆွဲလူမျိုးဆွဲတွေကင်းရမယ်ဆိုရဲကိစ္စ။ journalism ဟာဒီလိုအစွဲမျိုးကင်းနိုင်တယ်လို့ထင်ပါသလား။ journalism ဟာ objective ဖြစ်တယ်ပေါ့တနည်းပြောရင်။ journalism ဟာ objective ဖြစ်တယ်လို့ယူဆပါသလား
။ That's such a complicated question because I think as human beings it's impossible for any of us to be completely objective. But that doesn't mean that we can't follow a set of guidelines, a set of rules to be fair.to verify what we report to try to consider other points of view to try to
ဒါကတိကတမေကောမှာလူသားတယောက်ဟာဘယ်ကိစ္စမှာပဲဖြစ်ဖြစ်ဓမ္မဋိဌာန်ကြောက်ဖို့လုံးဝအုတ်တုံအစွဲကင်းဖို့ဆိုတာမဖြစ်နိုင်ပါဘူးဒီလိုမျိုးမဖြစ်နိုင်ဘူးလို့ဆိုလိုက်လို့လဲကျမတို့ journalist တွေအနေနဲ့ချမှတ်ထားတဲ့စီးမင်းစီးကဲတွေလမ်းညွှန်မှုတွေအတိုင်းမလိုက်နာနိုင်ဘူးလို့ဆိုလိုတာမဟုတ်ပါဘူးညှတာမှုရှိဖို့တင်ပြမဲ့သတင်းကိုမှန်မှန်စစ်စစ်ဖို့ကိုယ့်ဘက်ကအမြင်တစ်ခုလည်းမဟုတ်ဘဲနဲ့တခြားဘက်ကအမြင်တွေကိုထည့်သွင်းစဉ်းစားဖို့ဒီလိုမျိုးစီးမျဉ်းတွေကိုလိုက်နာဖို့ဖြစ်နိုင်ပါတယ်။ကျွန်မအမြင်မှာတော့ journalism ဆိုတာ discipline of verification အမှားတံကိုစီစစ်ရတဲ့ဘာသာရပ်ပဲဖြစ်ပါတယ်။ကိုယ်တင်ပြရမယ့်သတင်းကို publish မလုပ်ခင်မှာမှန်ကန်ကြောင်းအတည်ပြုစီစစ်ရတာက verify လုပ်ရတာဓမ္မထိတ်တန်ကြမကြဆိုတဲ့ objectivity ထက်ပိုပြီးတော့အရေးကြီးပါတယ်။ဓမ္မထိတ်တန်ကြရမယ်ဆိုတာကတော့မဖြစ်နိုင်ဘူးထင်ပါတယ်။အဲ့ဒါကအမတန်ကောင်းမြတ်တဲ့ညွှန်မှန်းချက်တည်းရပါ။အဲ့ဒီညွှန်မှန်းချက်ရနိုင်အောင်လို့တော့အားစိုက်ထုတ်တင်ပါတယ်။ဒီဘက်ပေါင်းဆောင်ရဲ့အမြင်တွေကိုစဉ်းစားရမှာပါ။လူများစုမကြိုက်တဲ့လူနည်းစုရဲ့အမြင်ဖြစ်ပါစေ။ထည့်သွင်းစဉ်းစားရမှာဖြစ်ပါတယ်
။နောက်ပြည်တွင်းသတင်းသမားတွေနဲ့ပြည်ပသတင်းသမားတွေအကြားကွဲလွဲမှုကိုလည်းပဲဆွေးနွေးကြပါတယ်။အခုမြန်မာပြည်မှာတွေ့နေရပါတယ်။ပြည်တွင်းသတင်းသမားတွေကအမျိုးသားရေးဝါဒကိုအထေခံကြတယ်။ဒီသတင်းဟာရှင်တိုင်းပြည်ရဲ့အကျိုးစီးပွားကိုထိခိုက်စေချင်မလားဆိုတာကိုထက်တွေ့ကြတယ်။ပြပါလာတဲ့သတင်းသမားတွေကတော့ဒါကိုထက်တွေ့ကြတာမတွေ့ရပါဘူ
း I know as an American if I'm overseas and people start telling me all about the United States I get kind of irritated sometimes because I know it's so much more complicated than what they see. And I'm sure
Okay, ကျွန်မသိပါတယ်။ကျွန်မကအမေရိကန်ဖြစ်နေတော့လူတွေအမေရိကအကြောင်းအမျိုးမျိုးပြောနေကြတာတခါတခါကျွန်မရဲ့စိတ်ထဲမှာကတိကောင်ဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်အခြေအနေကသူတို့ပြောနေကြတာတွေထက်ပိုပြီးတော့ရှုပ်ထွေးတယ်ဆိုတာကျွန်မမြင်ထားလို့ပါ။မြန်မာပြည်ကသတင်းတောက်တွေနဲ့ပတ်သက်လို့လည်းဒီလိုပဲဖြစ်မှသေးကြပါတယ်။နိုင်ငံသားသတင်းတောက်တွေလာတယ်။နောက်ပြီးတော့သူတို့မြင်တယ်လို့ရေးကြတယ်။တကယ်တော့သူတို့ရေးတယ်လို့မဟုတ်ဘဲနဲ့ပို့ပြီးတော့ရှုပ်ထွေးတယ်၊ကျေပြန့်တယ်ဆိုတော့မြန်မာနိုင်ငံက journalist တွေသိကြပါတယ်။ဆိုတော့ဒီလိုဖြစ်တတ်တာသဘာဝပါ။ဒါမှလည်းငါဒီမှာနေရကွာမင်းတို့ထက်ပိုသိရဲဆိုတာထက်တစ်ခါတစ်ခါမှပြည်ပကလူတွေကပို့ပြီးတော့ရှင်းရှင်းလင်းလင်းမြင်တတ်တာတွေလည်းရှိနိုင်ပါတယ်။ကျွန်မကျွမ်းကျင်တဲ့အင်ဒိုနီးရှားနဲ့မလေးရှားမှာဆိုရင်ကျွန်မမသိတာတွေအများကြီးရှိပေမဲ့တစ်ခါတစ်ခါတော့ဒေတာကန်တွေမြင်တာထက်ကျွန်မပို့ပြီးတော့ရှင်းရှင်းလင်းလင်းမြင်တယ်လို့ထင်ပါတယ်။ကျမမသိတယ်နဲ့သူတို့သိနေတာတွေကတော့အများကြီးရှိပါတယ်
။ဟုတ်ကဲ့အဲ့တော့ဒီညမှာ American Journalist တွေနဲ့ပတ်သက်ပြီးတော့နည်းနည်းပြောချင်ပါတယ်။ 9/11 မှာ World Trade Center အတိုက်ခံရပြီးတော့ American Media တွေရဲ့အခြေအနေဘယ်လိုရှိလဲဆိုတာလည်းပြန်ပြီးသုံးသပ်ပြောအောင်
။ Oh, it was very nationalistic. I mean, absolutely. And I think some of that is natural. But then we also had to start thinking about, journalists had to start reporting on minorities in the United States, like Muslim Americans, and that, no, they're not terrorists, and, you know, they are Americans.
အမျိုးသားရေးစိတ်ဓာတ်သိပြောကြီးကြီးမားမားထက်တန်နေပါတယ်အတိအကျပါဒါလည်းသဘာဝပဲလို့ထင်ပါတယ်ဒါပေမဲ့နောက်တော့ပြန်သုံးသပ်ပြီးတော့ American Muslim လူနည်းစုအကြောင်းလဲ American Journalist တွေရေးတင်တယ်သူတို့ဟာအကြမ်းဖက်သမားတွေမဟုတ်ဘူးငါတို့လိုပဲ American နိုင်ငံသားတွေဖြစ်တယ်အကျဉ်းဖက်မှုတွေလူအုပ်ထဲမှာပြစ်ခတ်မှုဖြစ်တိုင်းဒါဟာမွတ်စလင်အကျဉ်းဖက်သမားတွေပဲဖြစ်ရမယ်လို့ချက်ချင်းမဆုံးဖြတ်တင်ပါဘူးအဲ့ဒီအကွက်စင်ထားတဲ့ထောင်ချောက်ထဲမဝင်သင့်ဘူးလို့စဉ်းစားလာကြပါတယ်ဥမာ Oklahoma City ဘုံခွဲမှုတုန်းကဖြစ်ခဲ့တာရှင်းသတိရမယ်ထင်ပါတယ်ဘုံခွဲတဲ့သူက American နိုင်ငံသားလူပြူလူငယ်တယောက်ပါဒါကိုချက်ချင်းပဲမွတ်စလင်အကျဉ်းဖက်သမားတွေလက်ချက်လို့ပြောပြီးတော့လိုက်ကြတဲ့အတွက်သတင်းတောက်တွေဖို့အထူးကိုကတိကောင်ဖြစ်ခဲ့ရပါတယ်ကျလို့တွေကသတင်းတောက်တွေအတွက်သင်ခန်းစာတွေပ
ါအခုမင်းမင်းမိကုံကတော့ခင်ဗျာအမေရိကန်နဲ့မပတ်သက်ပါဘူးတချို့အစဉ်ကူးပြောင်းရေးနိုင်ငံတွေမှာလူတချို့ကပြောကြတယ်ဒီမိုကရေစီအပြည့်အဝမထွန်းကားသေးတဲ့အတွက်မီဒီယာလွတ်လပ်ခွင့်အပြည့်အဝမရနိုင်ဘူးအပြည့်အဝမကျင့်သုံးသေးဘူးလို့ပြောကြတယ်ဒီကိစ္စနဲ့ပတ်သက်လို့ရော
Well I don't agree with that I mean actually to me freedom is the wrong wordIndependent is the right word because with freedom that seems to open a lot of doors. You know, what about pornography? And the next thing you do, you're all arguing about pornography, and that's not the point. The idea is that media needs to be.
That was just my thought. Just my opinion. Freedom, lower quality, is a kind of mawari. Independent, America, Kenyan, so that the government is mawari. Freedom, so that case, the government is point out why.ဥမာ pornography လို့ခေါ်တဲ့လိင်မှုကိစ္စတွေလဲ freedom ဆိုတဲ့အထက်မှာပါဝင်နေပါရဲ့ဒါကိုကျမတို့လိုလားတာမဟုတ်ပါဘူး media ဟာအစိုးရရဲ့ဩဇာအာဏာအောက်ကလွတ်မြောက်ရမှာဖြစ်ပါရဲ့ media ကိုစောင့်ကြည့်နေတဲ့လူတွေရဲ့ဩဇာအာဏာအောက်ကလည်းလွတ်မြောက်ရမှာဖြစ်ပါရဲ့အရှိန်အောင်အစား data တွေကနိုင်ငံတချို့ကိုပဲကြည့်ပါကျမအမြင်အင်ဒိုနီးရှားမှာဆိုရင်ဆူဟာတိုပြုတ်ကျပြီးတော့အရေးအကြီးဆုံးပြုပြင်ပြောင်းလဲရေးကလွတ်လပ်သော media ဖြစ်ထွန်းရင်းနဲ့စာနယ်ဇင်းဥပဒေသစ်ပြီးတော့အစိုးရခိုင်တာလုပ်ဆရာမလို့တဲ့လုံးဝလွတ်မြောက်သော press council အကောင်းဆုံး journalism ကိုအစ်စ်မှန်ကိုစားပြုနိုင်တဲ့ media အဖွဲ့အစည်းဖြစ်ထွန်းရေးပါ journalist တွေအတွက်အရေးကြီးဆုံးက self regulation ကိုဟာကိုကိုစီမင်းစီကဲနဲ့အညီလိုက်နာဖို့ပဲဖြစ်ပါရင် democracy အတွင်းကုပြောင်းမှုအစဉ်စဉ်ကိုလိုက်ပြီးတော့ထိန်းချုပ်နေရမယ်ဆိုတာကျွန်မမယုံကြည်ပါဘူး
ဒီကြော်စံတော်စီစဉ်တင်ဆက်တဲ့မြန်မာရေးသုံးသပ်ချက်စီစဉ်ကိုနားဆင်ကြရတာပါနိုင်ငံပိုင်မီဒီယာဆိုတာအစိုးရကွာတာဖြန့်ချီရေးလားအစိုးရလျှို့ဝှက်ချက်ဥပဒေဆိုတာဘယ်ပုံစံနဲ့ရှိတင်တယ်လဲစတဲ့ဆွေးနွေးခန်းကိုနောက်တစ်ပတ်တင်ဆက်မယ့်ဒုတိယပိုင်းမှာကြားကြရဖို့ရှိပါတယ်ခင်ဗျာအခုဆက်ပြီးတော့သူယုံကြည်ရာစီစဉ်ကိုထုတ်လင်းပါမယ်အခုတစ်ပတ်စီစဉ်မှာတော့တက်ကြီးရော်တွေကိုဆောင်းလျှောက်ပေးနေတဲ့သူနာပြုမတန်တန်ဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဆောင်ဆောင်တဲ့အလုပ်ကိုဝါသနာပါသူတယောက်ပါကျင်လာတဲ့စိတ်ကလေးနဲ့ပြည့်စုံဆောင်ဆောင်ရင်တစ်ပင်လေးတွေတောင်အတီးအပွင့်အရက်တွေမူဝေဆဆာနဲ့ကိုပြည့်စုံဆောင်ဆောင်မှုရဲ့ရလဒ်ကိုတွေ့ကြရပါတယ်တစ်ပင်လေးတွေကိုတက်ရှိလူသားတယောက်ကိုပြုစုသလိုပေါင်းတင်ရင်လောင်းပေးရင်စိတ်စိတ်ဆူဆူနဲ့ရိတ်အောင်ဝါဒပေးသလိုပန်းဝင်လေးတွေပွင့်လာတာကိုလည်းတွေ့ကြရပါတယ် ဒီလိုပါပဲနေမကောင်းတဲ့လူနာတွေတကြီးရွယ်အုပ်အဖိုးဖွားတွေကိုကျင်းကျင်းနာနာနဲ့ခရီးတစ်ဆိုင်ပြုစုရင်သူတို့လေးတွေလမ်းဆန်းလာတာတတ်တာလာတာကိုအထင်ရှားမြင်နိုင်ပါတယ်အထူးသဖြင့်တကြီးရွယ်အုပ်အဖိုးဖွားတွေဟာတစ်ချိန်ကမိသားစုကိုပြုစုလုပ်ပေးကြသူတွေပါတချို့အဖိုးဖွားတွေဆိုရင်သူတို့ငယ်စဉ်ကနိုင်ငံတော်ရဲ့တာဝန်ကိုကြားရခံစားနာကနေတာဝန်ထမ်းဆောင်ခဲ့ကြသူတွေဖြစ်ပါတယ် တချို့ကတော့နိုင်ငံတော်ရဲ့တည်ဆောက်ရေးမှာကဏ္ဍပေါင်းစုံကနေပါဝင်လုပ်ပြန်ခဲ့ကြပါတယ်။ငယ်စဉ်ကဆရာဆရာမဘွားနဲ့ကလေးလူငယ်တွေကိုပြုစုပြုဆောင်ပြီးပညာရေးကဏ္ဍမှာတစ်ဖက်တစ်လမ်းကတာဝန်ထမ်းရခဲ့တဲ့သူတွေလည်းပါဝင်ပါတယ်။တချို့ကတော့ငငယ်တုန်းကတောင်သူလယ်သမားဘွားနဲ့နိုင်ငံတော်ရဲ့စားလက်ရိတ်ခါဖွံ့ဖြိုးရေးအတွက်မနာမနေထမ်းဆောင်ခဲ့ကြတဲ့သူတွေပါ။ဒီလိုတန ကိုလိလိရှိမထားတင်ပါဘူးနိုင်ငံတော်ကလည်းအဖိုးဖွားတွေကိုအားထားရတဲ့လူမှုကျန်းမာရေးဆောင်ရှားမှုတွေအစီအစဉ်တွေထပ်ပံ့ပေးတင်ပါတယ်ဒါပေမဲ့အဖိုးဖွားတွေအသက်ကြီးလာတဲ့အခါသူတို့ရဲ့တာသမီမြင့်မြတ်တချို့ကသူတို့ကိုကျဉ်းကျဉ်းနားနားနဲ့ပြည့်စုံဆောင်ရှားမှုမပေးနိုင်တာကိုတွေ့ရပါတယ်ဒါဟာတိတ်ဝန်းတဲ့ဇာတ်ကောင်းတဲ့အချက်ပါတကြီးရဲ့အဖိုးဖွားတွေဟာသူတို့ငွေတွေကမိသားစ ကျွန်မရဲ့အတွက်လည်းတနည်းနည်းနဲ့အလုပ်ကျေးဇူးပြုခဲ့ကြသူတွေပါသူတို့အသက်ကြီးလာတဲ့အခါသူတို့ကိုနိုင်ငံတော်ကရောလူမှုအသိုင်းအဝိုင်းကပါပြန်ပြီးပြုစုဆောင်ရှောက်တင်ပါတယ်လက်ရှိအချိန်မှာကျွန်မကတကြီးရေဖူးဖွားတွေကိုဆောင်ရှောက်ပြုစုတဲ့အလုပ်ကိုလုပ်နေပါတယ်ကျွန်မရဲ့အလုပ်ကိုကျွန်မမေတ္တာစေတနာအချမ်းသာတွေထည့်ပြီးစိတ်ပါလက်ပါလုပ်ပါတယ်ဒါကြောင့်ကျွန်မပြုစုရတဲ့ဖ
ကျမရဲ့လောကကုသိုလ်လေးရဝမ်းလဲဝါတဲ့ဒုက္ခတာမှုစိတ်ချမ်းသာပါတယ်မေတ္တာကျင်နာမှုတွေလိုအပ်နေတဲ့ဖူးဖွားတွေကိုအကျဉ်းနာမေတ္တာပေးပြီးပေးခွင့်ရလို့လည်းကျင်းနေပါတယ်ကျမလိုပဲလူငယ်လူရွယ်တွေအနေနဲ့ကိုယ့်ရဲ့ဖူးဖွားမိသားစုကိုအကျဉ်းနာနာပြည့်စုံဆောင်ရှောက်ပြီးစိတ်ချမ်းသာပျော်ရွှင်မှုရကြပါစေလို့မေတ္တာပို့လိုက်ပါတယ်အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရကဏ္
email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်မမူးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာပါဒီစီစဉ်ကိုတနင်္လာညပိုင်းနဲ့ကြာသပတေးမနက်ပိုင်းတွေမှာနားဆင်နိုင်ပါတယ်VOA ကဆက်လက်တန်လွှင့်နေပါတယ
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သောရစီမြခင်ဗျာ။ Venezuela နိုင်ငံမှာလက်ရှိဖြစ်နေတဲ့ဝန်ထဲဝယ်အဖြစ်ဆိုးတွေဟာလူကတမင်ဖန်တီးတဲ့အခြေအနေသာဖြစ်တယ်လို့ American ကာကွယ်ရေးဝန်ကြီး Jim Mattis ကသူ့ရဲ့တောင်အမေရိကခီးစဉ်အတွင်ပြောကြားလိုက်ပါတယ်။ဒါဟာဖျားသခင်ရဲ့တန်ခတ်မှုမဟုတ်တယ်လို့တဘာဝဘေးအန္တရာယ်ကြောင့်ဖြစ်နေတာမျိုးလည်းမဟုတ်ပါဘူးတကယ်တော့ဗင်နီဇွဲလားနိုင်ငံဟာအေယာမရေနံတိုက်ကြီးပေါ်တည်ရှိနေပြီးဒါဟာသူ့ပြည်သူတွေအတွက်အေယာမအခွင့်အရေးဖြစ်ပါတယ်လို့ဂျင်မက်ဒစ်ကပြောပါတယ်တစ်ချိန်လုံးကချမ်းသာကြွယ်ဝတဲ့ဗင်နီဇွဲလားနိုင်ငံကိုမာဒူရိုအစိုးရကလမ်းမပေါ်ဆွဲခေါ်သွားနေတဲ့အတွက်အမေရိကန်ပြည်ထောင်စုကဆက်စုပ်ယွန်ရှာကြောင်းအာနာကိုမမောပြီးဖိနှိပ်တဲ့မာဒူရိုအစိုးရကြောင့်ဝန်ထဲဝယ်အခြေအနေတွေရင်ဆိုင်ရတဲ့ဗင်နီဇွဲလားပြည်သူတွေနဲ့အတူအမေရိကန်ကရပ်တည်နေမှာဖြစ်ကြောင်းနဲ့ပြည်သူတွေအပေါ်အတင်းအကျပ်အုပ်ချုပ်နေတဲ့အဲ့ဒီတိုင်းပြည်ကနေထွက်ခွာသွားကြဖို့ဝန်ကြီးမက်ဒစ်ကကြေညာထားပါတယ်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကတော့သူ့အစိုးရရဲ့ကြာဆုံးမှုတွေကိုလက်ညှိုးထိုးဝေဖန်နေကြတဲ့အိန္ဒိယနိုင်ငံတွေကိုပြင်းပြင်းထန်ထန်တုံ့ပြန်ပြောဆိုချင်းချောက်နေပါတယ်ကျွန်တော်တို့ဟာပြဿနာတွေကိုအဲ့ဒီလိုနီးလန်းနဲ့ဖြေရှင်းနေတာမျိုးမဟုတ်ဘူးဆိုတာကိုမာဒူရိုသိတဲ့နယ်လို့ကာကွယ်ဝင်ကြီးမက်ဒစ်ကပြောပါရယ်အဲ့ဒီလိုရန်လိုတဲ့တုံ့ပြန်မှုတွေအတွက်ကျွန်တော်တို့ဒီမိုကရေစီနိုင်ငံတွေကအတူတကွရပ်တည်ပြီးပယ်ချသွားမှာဖြစ်တယ်လို့အဲ့ဒီရဲ့နောက်ကွယ်မှာစီရေးအင်အားတွေပါလာမှာဖြစ်တယ်လို့လည်းကာကွယ်ဝင်ကြီးမက်ဒစ်ကပြောပါရယ်19ရာစုတုန်းကဗင်နီဇွဲလားကိုလံဘီယာဘော်လီးဗီးယားနဲ့အခြားပတ်ဝန်းကျင်နိုင်ငံတွေကိုပါစပိန်အုပ်ချုပ်မှုအောက်ကနေလွတ်မြောက်အောင်လုပ်ပေးခဲ့တဲ့ဗင်နီဇွဲလားရဲ့စီးရီးနဲ့နိုင်ငံရေးခေါင်းဆောင်ဖြစ်သူဆိုင်မွန်ဗော်လီဗာတခါတော့ကပြောခဲ့ဘူးတာကတော့လူအဖွဲ့အစည်းလုံခြုံမှုရရှိရေးနဲ့နိုင်ငံရေးအတည်ငြိမ်ဆုံးဖြစ်အောင်စွမ်းဆောင်နိုင်မှသာ အစိုးရတရားဟာအကောင်းမွန်ဆုံးစွမ်းရည်မြင့်မားတဲ့စနစ်ကိုလဲပတ်နေတဲ့အစိုးရတရားဖြစ်တယ်လို့ပြောခဲ့တာပါအခုတော့မာဒူရိုနဲ့သူနာတဝိုက်ကအုပ်ချုပ်သူတွေဟာနိုင်ငံလွတ်လပ်ရေးအတွက်ကြိုးပမ်းခဲ့သူရဲ့အမွေအနှစ်တွေကိုချိုးဖောက်ရာကျနေတယ်လို့မက်ဒစ်ကပြောပါတယ်ဒီမိုကရေစီတရားဥပဒေစိုးမိုးရေးလူတဦးချင်းရဲ့လွတ်လပ်ခွင့်နဲ့လူအခွင့်အရေးစတာတွေဟာအလိုအလျောက်ခံစားခွင့်ရစီမဲ့ဟာမျိုးမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးမက်ဒစ်ကသတိပေးလိုက်ပါတယ်အခုဆိုရင်မာဒူရိုရဲ့အစိုးရဟာဗင်နီဇွဲလားရဲ့ဒီမိုကရေစီကိုဖျက်ဆီးနေတာကိုမြင်အောင်ကြည့်ကြဖို့အရေးကြီးကြောင်းဝန်ကြီးကဆိုပါတယ်စီကံတကြရှိတဲ့တပ်မတော်တစ်ခုရဲ့တွင်ပြင်လက္ခဏာမှာဒီမိုကရေစီကိုလေးစားလိုက်နာပြီးအရသာအုပ်ချုပ်သူတွေရဲ့စီမံခန့်ခွဲမှုကိုနာခံခြင်းပဲဖြစ်ပါတယ်ဒါမျိုးကိုဘရာဇီးအာဂျင်တီးနာ၊ချီလီနဲ့ကိုလံဘီယာနိုင်ငံတွေမှာတွေ့ရမှာဖြစ်တယ်လို့မက်ဒစ်ကဆိုပါတယ်။ဒါပေမဲ့ကျူးဘား၊ဗင်နီဇွဲလားနဲ့နီကာရာဂွာနိုင်ငံတွေမှာတော့အဲ့ဒါမျိုးကိုတွေ့ရမှာမဟုတ်ပါဘူး။အဲ့ဒီနိုင်ငံတွေမှာအုပ်ချုပ်သူတွေအာဏာခိုင်မြဲဖို့အတွက်စစ်တပ်ကိုအသုံးချပြီးသူ့ပြည်သူတွေကိုဖိနှိပ်နေတာကြောင့်ဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကမှတ်ချက်ပေးပါတယ်။ဒီလိုဖိနှိပ်တဲ့အုပ်ချုပ်သူတွေကိုစန့်ကျင်ကာကွယ်သွားရေးအတွက်အမေရိကန်ပြည်ထောင်စုဟာသူ့ရဲ့မဟာမိတ်လက်တွဲဘက်နိုင်ငံတွေနဲ့အတူအနောက်ကမ္ဘာချမ်းမှာဥပဒေစိုးမိုးမှုရရှိရေးနဲ့ဒီမိုကရေစီအားကောင်းရှင်သန်ရေးအတွက်ကြဲကြဲပြန့်ပြန့်ထိရောက်စွာလက်တွဲဆောင်ရွက်သွားမယ်လို့ကတိပြုလိုက်ကြပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ကြည့်ပါပြီ
။ခုနောက်ဆက်ကြတာကအမေရိကန်ဆိုရရဲ့သဘောထားမြင်မဲ့ဖြစ်ပြီး view ရဲ့အားပေါ်မှုကြောင်းအသိပေးရပါတယ်။အခုထုတ်လွှင့်တဲ့တနားရီချာစီစဉ်ကိုမနေ့7နာရီကနေ9နာရီအထိလိုင်းနိုမီတာ16 19နဲ့24လို့ကနေပြန်လည်ထုတ်လွှင့်ပေးပါမယ်။ယူရီကဆက်လက်တန်းလို့နေပါတယ်အခုဆက်ပြီးတော့ဂျာတာပရီနေမနခင်တရင်ချင်းချုပ်ကိုဥကြော်စံတာကပြောပြပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအစီပိုင်းမှာဖလော်ရန့်စ်ဟာရီကိန်းမုန်တိုင်းကြီးအတွက်ကြိုတင်ပြင်ဆင်နေကြခြင်းမှာပဲဒီထက်ပိုပြီးအင်အားကြီးမာတဲ့မုန်တိုင်းကြီးတစ်ခုဟာဖိလစ်ပိုင်၊တိုင်ဝမ်နဲ့ဟောင်ကောင်ကျွန်းတို့စီကိုဥတီနေပါတယ်မန်ဂိုလိုနာမည်ပေးထားတဲ့စူပါတိုက်ဖုန်းမုန်တိုင်းကြီးဟာပစိဖိတ်သမုဒ္ဒရာကိုဖွေရန်ဖြတ်သန်းပြီးတနာကြီး135မိုင်ကျော်ပြင်းအားရှိတဲ့အတွက်အတ္တလန္တိတ်သမုဒ္ဒရာကဟာရီကိန်းမုန်တိုင်းအမျိုးအစားအဆင့်9နဲ့ညီမျှပါတယ်။မန်ဂိုတိုက်ဖုန်းမုန်တိုင်းကြီးဟာအမေရိကန်ပြည်ထောင်စုနယ်မြေတစ်ခုဖြစ်တဲ့ဂူဝန်ကျွန်းကိုဖြတ်သန်းတိုက်ခတ်ခဲ့တဲ့အတွက်အဲ့ဒီမှာရေကြီးတာဓာတ်ပြတ်တောက်တာတွေဖြစ်နေပါတယ်။ဒီမုန်တိုင်းကြီးဟာဖိလစ်ပိုင်မြောက်ပိုင်းကိုစောက်ကြနေမှဝင်ရောက်မှဖြစ်ပြီးတနင်္ဂနွေကျရင်ဟောင်ကောင်တရုတ်ပြည်တောင်ပိုင်းနဲ့အဲဒီကတည်းကတိုင်ဝမ်ဘက်ကိုယူဆမယ်လို့ခန့်မှန်းထားပါတယ်။ကုလသမဂ္ဂကမ္ဘာ့ဗီဇိုကျူတင်စတိပေးနဲ့ပူပေါင်းဆောင်ရွက်ရေးလုပ်ငန်းအစိုးရဒီတိုင်ဖုန်းမုန်တိုင်းဒဏ်ကိုလူပေါင်း43သန်းကျော်ရင်ဆိုင်ရလိမ့်မယ်လို့ဆိုပါတယ်။ဖိလစ်ပိုင်နိုင်ငံအဖို့မောင်ကိုမုန်တိုင်းကြီးဟာဒီနေ့အတွင်း15ခုမြောက်မုန်တိုင်းဖြစ်ပါတယ်။အပျော်စီးကြီးမားစေမဲ့လေပြင်းတွေအသံတွေကြောင်းနိုင်တဲ့မိုးရွာသွန်းမှုတွေနဲ့အတူဒီအပိုင်းတွင်ကုန်းတွင်းကိုဝင်ရောက်လာမဲ့ Florence Hurricane မုန်တိုင်းကြီးမတိုင်ခင်အပိတ်ပြင်းစင်ထားရဖို့ American ပြည်ထောင်စုတောင်ပိုင်းကမ်းရိုးတန်းနေထိုင်သူတွေကိုအရေးပေါ်အခြေအနေဆန်ရအရာရှိတွေကထုတ်တိုက်တွန်းနေကြပါတယ်။အခုခါအဆင့်သုံးကိုရောက်ရှိနေပြီဖြစ်တဲ့ Hurricane မုန်တိုင်းဟာပြင်းအားတနာကြီး150မိုင်အထိတိုက်ခတ်နိုင်တဲ့အခြေအနေရှိနေပါတယ်။လက်ရှိမုန်တိုင်းလမ်းကြောင်းကျရောက်တဲ့မြောက်ကယ်ရိုလိုင်းနာတောင်ကယ်ရိုလိုင်းနာပြည်နယ်တွေနဲ့အတူဂျော်ဂျီယာပြည်နယ်နောက်ကျွန်တော်တို့ VOA အဖွဲ့သူအဖွဲ့သားတွေနေထိုင်တဲ့ဗာဂျီးနီးယားနဲ့မေရီလန်းပြည်နယ်တွေမှာပါအရေးပေါ်အခြေအနေကြေညာထားပါတယ်။ Apple Company ကမကြာမီဖြန့်ချိရမယ့် iPhone နဲ့ Apple Watch အသစ်တွေကို California ပြည်နယ် Cupertino Company ရဲ့ဌာနချုပ်မှာပြုလုပ်တဲ့နှစ်ပတ်လည်အခမ်းအနားမှာဖော်ထုတ်ပြသလိုက်ပါပြီ။ညနေပြင်းအရွယ်အစားသုံးကွဲပြားတဲ့အမျိုးအစားသစ်သုံးမျိုးကိုပြသခဲ့တာဖြစ်ပါတယ်ဒီဖုန်းတွေမှာ SIM card နှမျိုးထည့်သွင်းနိုင်တဲ့ဖုန်းဖြစ်ပြီးတော့ဈေးနှုန်းကတော့ဒေါ်လာ950ခန်းကနေပြီးတော့1100အထိရှိပါတယ်ခင်ဗျာ
ဒေါက်တာရင်းနေမနက်ခင်းတွေနောက်ဆုံးရသတင်းချင်းချုပ်ကိုဦးကျော်စံသာပြသပေးသွားတာပါဒီမနက်ခင်းအတန်လွင့်စီစဉ်တွေစီစဉ်ထုတ်လို့ရမှုကကိုစော်ဝင်းလိုက်မှာအတန်ပိုင်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ဒီမှာပိုင်းရဲ့ဂျာတာပရီနီညနေပိုင်းအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25ရိုးကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA အစီအစဉ်တွေကိုနားတော်တာဆင်ကြတဲ့အတွက်ကမ္ဘာတဝမ်းနဲ့မြန်မာနိုင်ငံတွင်းကတော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။ VOA တော်တာရှင်များနဲ့တို့ကမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှစ်ပြကျန်းမာချမ်းသာပါစေ။ကျွန်တော်တော်တော်သေးပါခင်ဗျာ
This program has come to you from the Voice of America, Washington.